Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်အောက်တိုဘာလ20ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6:00ကခေါင်းနိုင်အထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကျွန်တော်ရမထွန်းကတင်ဆက်ပေးသွားပါမယ်။အာဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ရောဂါကူးစက်ခံရသူပေါင်းတသန်းကျော်ရှိသွားပြီဖြစ်လို့ကမ္ဘာမှာကူးစက်မှုတသန်းကျော်ရှိတဲ့ပြည်သမမြောက်နိုင်ငံဖြစ်လာခဲ့ပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပသုတေသနစင်တာအချက်အလက်တွေအရအာဂျင်တီးနားနိုင်ငံမှာကူးစက်သူတသန်းနဲ့2600ကျော်ရှိပါတယ်။သေဆုံးသူက16,900ကျော်ရှိတာပါ။ဒီကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်သူတန်း40ကျော်မှာအမေရိကန်နိုင်ငံကကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယ၊ဘရာဇီးလ်နဲ့ရုရှားနိုင်ငံပြီးရင်အာဂျင်တီးနားနိုင်ငံကပြည်သမမြောက်ကူးစက်မှုတော့အများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပတိုက်ကြစပိန်နိုင်ငံမှာလည်း COVID-19 တကြောပြန်ကူးစက်မှုတွေမြင့်တက်နေလို့ဒီသတင်းပတ်ကုံရောက်မှာ COVID-19 ကူးစက်သူအရေအတွက်တသန်းကျော်ထိရောက်လာတော့မယ်လို့ခန့်မှန်းထားကြပါတယ်။ဒီသတင်းပတ်စောပိုင်းကလေးက COVID-19 ကူးစက်သူ 9,400 ကျော်ရှိနေတာဖြစ်လို့မကြာခင်ရက်ပိုင်းတွင်တသန်းကျော်ရောက်ရှိလာနိုင်တယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ဒါကြောင့်စပိန်ဟာနောက်ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတသန်းအထက်ရောက်လာတဲ့ပထမဆုံးနိုင်ငံဖြစ်လာတော့မှာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေနဲ့နှိစက်တဲ့လက်ရာရေးပြည်နယ်အစိုးရတွေကအရင်ကတင်းတင်းကြပ်ကြပ်ချမှတ်ခဲ့တဲ့အသွာလာပိတ်ပင်မှုတွေကိုအချိန်မတိုင်ခင်ဖြေလျှော့ပေးခဲ့တာကြောင့်အခုလိုရောဂါကူးစက်မှုတော့မြင့်တက်နေတာလို့ကြွန့်ကျင်သူတွေကပြောပါတယ်။စပိန်လိုပဲဥရောပတစ်လွှား COVID-19 ဒုတိယလှိုင်းရက်ခတ်နေတာကြောင့်အိုင်ယာလန်နိုင်ငံမှာလည်းအသွာလာတွေကိုပြန်ပြီးကန့်သတ်လိုက်ပါတယ်။ဂျာမနီနိုင်ငံဘာဗေးရီးယားဒေသတစ်ဝိုက်ကိုလည်းအင်္ဂါနေ့ကစလို့တင်းကြပ်တဲ့အသွာလာတားမြစ်ချက်တွေချမှတ်ထားပါတယ်ခင်ဗျ။ကျမတန်ဆွမ်းတဲ့လူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်စေပြီးအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးစမ်းသပ်မှုတွေအရှိန်မြှင့်လှုပ်ဆောင်သွားမဲ့အစီအစဉ်ကိုဗြိတိန်နိုင်ငံအစိုးရကအားပေးထောက်ခံလိုက်ပြီးဖြစ်ပါတယ်။ဒီစမ်းသပ်မှုကိုဗြိတိန်အစိုးရနဲ့ Imperial College London တက္ကသိုလ်တို့ပူးတွဲဆောင်ရွက်မှာဖြစ်ပါတယ်။အခုလိုစမ်းသပ်မှုတွေလုပ်မဲ့စီမံချက်အတွက်ဗြိတိန်နိုင်ငံအစိုးရက American Dollar 43.5 သန်းပေးရမှာဖြစ်ပြီးဆေးဝါးစမ်းသပ်မှုဆိုင်ရာကျင်းဝတ်ကော်မတီနဲ့စီကံထိသိမ်းရေးဌာနတို့ကသဘောတူအတည်ပြုမယ်ဆိုရင်စမ်းသပ်မှုတွေကိုဇန်နဝါရီလမှစတင်လုပ်ဆောင်မှာဖြစ်ပါတယ်။စမ်းသပ်မှုတွေပြုလုပ်ဖို့အတွက်အသက် 18 နှစ်နဲ့30အကြာအရွယ်ရှိသူတွေကိုစုဆောင်းနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ယောဂအခမ်းမရှိသူ၊ COVID-19 ယောဂမရှိသူ၊ COVID-19 ယောဂကြောင့်အနည်းဖြစ်စေမဲ့တခြားယောဂအခမ်းမရှိသူတွေကိုစုဆောင်းနေတာလည်းဖြစ်ပါတယ်။စမ်းသပ်မှုပရမအစစ်မှာ COVID-19 ယောဂဖြစ်စေဖို့ဗိုင်းရပ်စ်ပမာဏဘလောက်ထိတွေ့ဖို့လိုတယ်လဲဆိုတာကိုသိရှိနိုင်အောင်လေ့လာသွားမှာဖြစ်ပါတယ်။အဲ့ဒီအစဉ်ပြင်းရင်တော့ကာကွယ်ဆေးကလူခန္ဓာကိုယ်ရဲ့ယောဂါကိုဘယ်လိုကာကွယ်တားဆီးနိုင်တယ်လဲဆိုတာကိုလေ့လာသွားမှာဖြစ်ပြီးကုသနိုင်ခြင်းအလားအလာတွေကိုစူးစမ်းလေ့လာသွားမှာလည်းဖြစ်ပါတယ်။ဒီစမ်းသပ်မှုတွေမိမိစန္ဒလေးရောပတ်ဝန်းကျင်တွေအနေနဲ့ COVID-19 ဆေးကုသထုံးမရှိသေးတဲ့အခြေအနေကိုတွေ့ကြုံရင်ဆိုင်ရမှာဖြစ်ပါတယ်။ American တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုခံရသူ AB Connor Barrett ကိုရှေ့ပတ်တင်လာနေမှာအတည်ပြုခံရနိုင်အောင်အမေရိကန်ထက်လွတ်တော်ကဒီသတင်းပတ်ကုံမှာအနာမယူပဲဆွေးနွေးသွားဖို့ရှိပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တရားသူကြီးဘာရက်ကိုရွေးကောက်ပွဲမတိုင်ခင်ခန့်အပ်နိုင်ရေးလုံထုံးလုံလီတွေအားလုံးကြော်လွှားပြီးဆုံးနိုင်အောင် Republican အများစုကြီးဆိုထားတဲ့အထက်လွတ်တော်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဒီကြတာပရိနဲ့မှာအထက်လွတ်တော်တရားရေးကော်မတီကကျန်းမာရေးလုပ်ငန်းစဉ်တွေကိုအဆုံးသတ်တာနဲ့တပြိုင်နက်အတည်ပြုခံနိုင်တဲ့လုပ်ငန်းစဉ်ကိုစတင်လုပ်ဆောင်သွားမယ်လို့အထက်လွှတ်တော်လူများစုကောင်စား Mitch McConnell ကပြောပါရယ် Republican အမှတ် 53 ရောက်နဲ့ Democrat အမှတ် 48 ရောက်ရှိတဲ့အထက်လွှတ်တော်မှာ Democrat တွေနဲ့အတူ Republican အမှတ်2ဦးကသာတရားသူကြီး Barrett ကိုအတည်ပြုခံရေးကိုစန့်ကျင်နေတာဖြစ်ပါတယ်။ဒါကြောင့်တရားရုံးချုပ်မှာ Shiosan Conservative တရားသူကြီးနောက်တစ်ဦးကိုခန့်နိုင်မဲ့ဘက်ကအားတာနေတာလည်းဖြစ်ပါတယ်။အသက်48နှစ်အရွယ် Barrett ကိုအထက်လွှတ်တော်ကအတည်ပြုခံမယ်ဆိုရင်တရားရုံးချုပ်က Shiosan Conservative တရားသူကြီးဒီအကြဆရမမြောက် conservative တရားသူကြီးဖြစ်လာမှာပါ။ဒါကြောင့်အဖွဲ့ဝင်၉ယောက်ရှိတဲ့တရားရုံးချုပ်မှာ၆မဲ၃မဲနဲ့ liberal တရားသူကြီးတွေအပေါ်ပြပြတသအသာစီးရသွားစေမှာဖြစ်ပါတယ်။ဒီပညာကုမ္ပဏီကြီးဖြစ်တဲ့ Google ကိုစီးပွားရေးလဝကြီးအုံမှုတိုက်ဖျက်ရေးဥပဒေနဲ့ American တရားရေးဝန်ကြီးဌာနကတရားစွဲဆိုလိုက်ပါတယ်။ Google ဟာဈေးကွက်ထဲကြီးစိုးထားနိုင်တဲ့အနေအထားကိုတုံ့ချပြီးရှင်ပြိုင်မှုတွေကိုချိုးနိုင်တဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ကြောင်းစွပ်စွဲပြီးအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။အများကမျှော်လင့်ထားပြီးတဲ့ဒီတရားစွဲဆိုချက်ကိုတင်းလာနေကကြေညာတဲ့အချိန်မှာ American တရားရေးဝန်ကြီးဌာနက Google ဟာ online အချက်လက်ရှာဖွေရေးနဲ့ကြော်ညာအသုံးပြုရာမှာ ဈေးဘက်ကိုလဝက်ကြီးအုပ်ဖို့သူ့ရဲ့ကြီးစိုးထားနိုင်တဲ့အနေအထားကိုမလျော်မကန်အသုံးချခဲ့တယ်လို့ပြောပါရယ်။2020အတွင်းအမေရိကန်နည်းပညာလုပ်ငန်းမှာထိတ်ထူးခြားရေးပါတဲ့အကူတရားဆွဲဆိုချက်ပေါ်Google ကုမ္ပဏီကတစုံတရာတုံ့ပြန်မှတ်ချက်ပြုတာမရှိသေးပါဘူး။အကူတရားဆွဲဆိုမှုကနည်းပညာကုမ္ပဏီကြီးတွေပေါ်အမေရိကန်အစိုးရရဲ့လဝက်ကြီးအုပ်မှုတိုက်ဖျက်ရေးအရေးယူဆောင်ရွက်ချက်တွေကတခုဖြစ်လာမှာပါ။လောလောဆယ်အမေရိကန်တရားရုံးဝန်ကြီးဌာနက Apple, Amazon နဲ့ Facebook ကုမ္ပဏီတွေဈေးကွက်လဝက်ကြီးအုပ်မှုရှိမရှိကိုစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ပြိုင်ဘက်တွေရဲ့ဝန်ဆောင်မှုကိုရယူအသုံးပြုတဲ့ online ဈေးကွက်လုပ်ငန်းကြော်ညာသူတွေရဲ့ website တွေကိုပိတ်ပင်မှုနဲ့2019ခုနှစ်တုန်းကဥရောပသမ္မတကလည်း Google ကိုတန်ငွေအမေရိကန်ဒေါ်လာ 1.9 ဘီလီယံချခဲ့ဖူးပါတယ်။ဒါပြင်2019ခုနှစ်တုန်းကလည်း 1.6 ဘီလီယံနဲ့2018ခုနှစ်တုန်းက 4.9 ဘီလီယံတန်ငွေအသီးသီးချမှတ်ခဲ့ဖူးပါတယ်။ Google က online သတင်းအချက်အလက်ရှာဖွေရေးဈေးကွက်ရဲ့90ရာခိုင်နှုန်းကိုထိတ်ချုပ်ထားတယ်လို့ပြောထားဖူးပါတယ်ခင်ဗျာ။
ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင်ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျွန်မတင်ကြီးထိုက်ပါမြန်မာနိုင်ငံမှာအင်ကာနီကာကိုဗစ် -19 အကြီးပြုလူနာနောက်ထပ် 1,306 ဦးထပ်တိုးတဲ့အတွက်စုစုပေါင်း92 38,502 ဦးရှိသွားပြီဖြစ်ပါတယ်အောက်တိုဘာလ20ရက်နေ့အတွက်ဓာတ်ခွဲနမူနာပေါင်း 10,000 ကျော်စစ်ဆေးခဲ့တာမှာ92 1,300 ကျော်ထပ်တွေ့တာပါသေဆုံးသူ32ယောက်ရှိတဲ့အတွက် COVID-19 ကြောင့်သေဆုံးသူပေါင်း945ဦးထိရှိသွားပါပြီ။အခုချိန်ထိဓာတ်ခွဲစစ်ဆေးမှုပေါင်း 93,000 ကျော်ပြုလုပ်ခဲ့ပါတယ်။အတည်ပြုထားတဲ့ရောဂါကူးစက်ခံရသူပေါင်း 38,000 ကျော်တွေကပြန်ပြီးကျန်းမာလာသူ 18,000 ကျော်ရှိပါတယ်။တချိန်တည်းမှာပဲတိုင်းရင်းဒေသတချို့မှာကူးစက်မှုများလာတာကြောင့်အတော်လာကန့်သက်ချက်တွေအပါအဝင်ယောဂါထိန်းချုပ်ရေးစီမင်းတွေထပ်တိုးချမှတ်ထားပါတယ်။ကချင်ပြည်နယ်မိုးညင်းနဲ့ဖားကန်မှာနေထိုင်သူတွေအနေနဲ့မလိုအပ်ရင်အိမ်ပြန်မထွက်ဖို့လဲကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်တွေကိုထောက်ပံ့ကူညီရေးရန်ပုံငွေအကြီးအကျယ်လိုအပ်နေတဲ့ကိစ္စဖြစ်ရှင်းနိုင်ရေးအတွက်လာမယ့်ဇာတာပတိနေ့မှာနိုင်ငံတကာအလှရှင်ညီလာခံကိုအွန်လိုင်းကနေကျင်းပမယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါထွက်ပြေးခိုလုံနေကြရတဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီအရေးပေါ်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်ညီလာခံကျင်းပတာဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆန်ရယုံ UNHCR ကအင်တာနက်မှာပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဖူလွန်အောင်ပေးအပ်နိုင်ဖို့ဒေါ်လာ10,000ကျော်ရရှိရေးကုလသမဂ္ဂကပန်ကြားထားတာပါဒါပေမဲ့လည်းရန်ပုံငွေထက်ဝင်မှုကအကြီးအကျယ်နည်းနေပြီးအခုချိန်ထိရထားတဲ့ရန်ပုံငွေဟာပန်ကြားထားတဲ့ပမာဏရဲ့ထက်ဝက်တောင်မပြည့်ဘူးလို့ UNHCR ပြောခွင့်ရကပြောပါတယ်ဂျာတာပရင်းနဲ့အွန်လိုင်းကလုံးမဲ့ညီလာခံကိုတော့ UNHCR American Britain နဲ့ဥရောပသမဂ္ဂတို့ပူးရဲကမကထလုံးမှာပါဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေအများအပြားရှိနေချိန်မှာ COVID-19 ကပ်ဘေးကြောင့်နောက်ထပ်အခက်အခဲတွေထပ်ဖြစ်ရတဲ့အကြောင်းနဲ့နိုင်ငံမဲ့ဖြစ်ပြီးအိုးအိမ်စွန့်တိမ်းရှောင်နေကြရသူတွေအရေးဖြည့်ရှင်းဆောင်ရွက်ဖို့ဇာတ်ရုပ်ကြိုးစားကြဖို့နဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ခိုင်မာတဲ့ထောက်ပံ့မှုလိုအပ်နေတဲ့အခြေအနေဖြစ်ပါတယ်လို့လည်း UNHCR ပြောခွင့်ရကပြောဆိုထားပါတယ်ရိုဟင်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာဘက်ကတော့နေရရင်ပြန်လို့တဲ့ဒုက္ခတွေတွေကိုစီစစ်လက်ခံမယ်လို့ပြောဆိုထားပေမဲ့အခုအချိန်ထိတော့ဒုက္ခတွေဌာနီပြန်ရေးကအကောင့်အထည်မပေါ်သေးပါဘူးရှင်။ဤပမာတင်းရှောင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ပတ်သက်နေတဲ့ထိုင်းရုပ်တံဌာနတစ်ခုကိုအစိုးရဆန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အင်ကာနစ်မှာတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။မြို့တော်ဘန်ကောက်မှာသတင်းတစ်ပတ်နီးပါးရှိလာပြီဖြစ်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အမိန့်ထုတ်ခံရတဲ့သတင်းမီဒီယာအဖွဲ့အစည်း၄ခုထဲမှာ တက်ဆင်မိသားစုရဲ့ပိုင်ဆိုင်မှုပါတဲ့ Voice TV လဲပါဝင်ခဲ့တာပါ။မီဒီယာတွေကသတင်းမှားတွေထုတ်လွှင့်တယ်လို့ဝန်ကြီးချုပ်ဖရယုချန်ဦးချာကအင်ကာနေမှာဆွဆွဲပါတယ်။ဒီဂျစ်တယ်စီးပွားရေးဝန်ကြီးဌာနရဲ့တိုင်ကြားချက်အပေါ်တရားရုံးကစီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ချန်ဦးချာကပြောဆိုတာပါ။အခုလိုလုပ်ငန်းတွေပိတ်ဖို့ညွှန်ကြားခံရတဲ့မီဒီယာလုပ်ငန်းတွေဟာကွန်ပျူတာပြမှုဆိုင်ရာဥပဒေတွေနဲ့အရေးပေါ်အမိန့်ကိုချိုးဖောက်တယ်လို့ဝန်ကြီးဌာနကပြောဆိုထားပါတယ်။ Voice TV ရဲ့အမှုဆောင် Markin Petplain ကတော့သတင်းထုတ်လွှင့်မှုတွေကအမျိုးသားလုံခြုံရေးကိုထိပါတယ်ဆိုတာကိုညင်းပါတယ်။တရားရုံးရဲ့အမိန့်စာရွက်လက်ခံမရမချင်းအွန်လိုင်းကနေရုပ်သံဆက်လက်ထုတ်လွှင့်မယ်လို့လဲ Voice TV ရဲ့နိုင်ငံရေးအစီအစဉ်တင်ဆက်သူဘေးရော်အလီကပြောပါတယ်။လူလေးဦးထက်ပိုမစုရဆိုတဲ့တားမြစ်ကန့်သက်ချက်ကိုစန့်ကျင်ပြီးပြီးခဲ့တဲ့သတင်းပတ်ကစလို့မြို့တော်ဘန်ကောက်မှာထောင်ငယ်ချီပြီးဆန္ဒပြနေကြတာပါဝန်ကြီးချုပ်နှုတ်ထွက်ပေးဖို့စစ်တပ်ကရေးဆွဲတဲ့အခြေခံဥပဒေပြင်ဆင်ဖို့ဘရင်စနစ်ပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေတောင်းဆိုနေကြတာဖြစ်ပါတယ်အိန္ဒိယနဲ့တရုတ်ကြားမပြေမလည်ဖြစ်နေတဲ့တောင်ထူရက်တဲ့နေဆက်တလျှောက်လမ်းပျောက်သွားတဲ့တရုတ်စစ်သားကိုအိန္ဒိယဘက်ကအမြန်ပြန်လွှဲပေးမယ်ဆိုတဲ့ကိရိအတိုင်းကောင်းကောင်းမွန်မွန်ဆောင်ရွက်ဖို့မျှော်လင့်ကြောင်းတရုတ်စစ်တပ်ကပြောဆိုထားပါတယ်။တနင်္ဂနွေနေ့ညနေပိုင်းကနွားတွေပြန့်သိမ်းတဲ့နွားကြောင်သားတွေကိုကူညီရင်းတရုတ်စစ်သားလမ်းပျောက်သွားတာဖြစ်တယ်လို့တနင်္လာနေ့နှောင်းပိုင်းထုတ်တဲ့တရုတ်ကာကွယ်ရေးဌာနကြေညာချက်ကဖော်ပြပါတယ်။အိန္ဒိယဘက်ကတနင်္လာနေ့ထုတ်တဲ့ကြေညာချက်ထဲမှာလည်းတရုတ်စစ်တပ်ကတက်ချက်ဝမ်ရလောင်းကိုအိန္ဒိယထင်းချုပ်ရာလက်တက်ဒေတာရဲ့ဒမ်းချုပ်မှာဖမ်းမိကြောင်းမကြာခင်ပြန်လွတ်ပေးမှဖြစ်ကြောင်းဖော်ပြထားပါတယ်။အိန္ဒိယနဲ့တရုတ်ကြားအငင်းပွားဒေတာမှာပြီးခဲ့တဲ့မေလအစောပိုင်းကစလို့နှစ်ဖက်မပြေလည်မှုကပိုဆိုးလာပါတယ်။ဇွန်လ15ရက်နေ့ကတိုက်ခိုက်မှုမှာတော့အိန္ဒိယစစ်သား20ဦးသေဆုံးခဲ့ပါတယ်။တရုတ်ဘက်မှာလည်းသေဆုံးထိခိုက်မှုရှိမယ်လို့ယုံကြည်ရပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့တိဆုံးထိခိုက်မှုကိုမထုတ်ပြန်ထားပါဘူးရှင်ဗီယိုမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးနားဆင်ကြရအောင်ပါရှင
်ကျမစုမမရှင်ကုသမြန်ကက်ယောဂါစိုးရင်ရတဲ့အရေးပေါ်လူနာတွေယာနဲ့ချီများလာတဲ့အတွက်လူမှုအခြေပြုအခမဲ့ဆေးကနေမှာစေတနာဝန်ထမ်းဆေးပညာရှင်တွေနဲ့ဆရာဝန်သူနာပြုတွေအရေးတကြီးလိုအပ်နေပါတယ်။ဒါအပြင်အခမဲ့ဆေးကရောက်လာတဲ့ကိုဗစ်တန်လျာလူနာတွေကိုကျန်းမာရေးအာဏာပိုင်တွေဘက်ကယောဂါဆက်စပ်မှုပိုလုပ်နိုင်အောင်စီစဉ်ပေးဖို့ကိုလည်းဆေးကတာဝန်ရှိတဲ့သူတွေကလိုလားနေကြတာပါ။အပြည့်အစုံဆက်ပြီးပြောပြပေးချင်ပါတယ်။ကမ္ဘာ့ကယောဂါကိုဗစ် -19 မြန်မာနိုင်ငံတဝန်းလုံးတိုက်တာနဲ့ကူးစက်သူက 38,000 ကျော်ကိုဗစ်ကြောင့်သေဆုံးသူ900ကျော်ရှိလာချိန်မှာတော့ကူးစက်မြန်ယောဂါထိန်းချုပ်နိုင်ရေးအချိန်မြင့်ဆောင်ရွက်နေကြပါတယ်ဒီလိုလူမှုကိုကျန်းမာရေးဆောက်ရှောက်ကူတာမှုပေးနိုင်မှုနဲ့စေတနာဝင်တဲ့ဆွေးပညာရှင်တွေဆရာဝန်တွေအရေးပေါ်လိုအပ်လာနေတယ်လို့အခမဲ့ဌာနကစေကံရန်ကုန်ကွန်ရက်ရဲ့တာဝန်ခံကပြောပါတယ်တရက်ကိုအနည်းဆုံးလူနာရာနဲ့ချီအခမဲ့စေကံကိုရောက်ရှိလာနေတဲ့အခြေအနေဖြစ်တဲ့အတွက်စေနာဝင်နဲ့စေပညာပိုင်းအကူအညီပေးနိုင်တဲ့ဆရာဝန်သူနာပြုတွေဝိုင်းပြီးကူညီပေးကြပါလို့ဒေါက်တာကျော်မင်းထွန်းကမေတ္တာရက်ခံပါတယ်
အဓိကလိုအပ်တာဒီဆရာဝန်တွေအထူးသဖြင့်လိုအပ်တယ်ဒီရပိုင်းတော့အရန်လူသားများတယ်တရက်တရက်ကိုအကြောင်းတရားဝန်ကြီးရှိတယ်ဒီမှာလေကနဦးတော့ကျွန်တော်တို့ကဆရာဝန်တယောက်သူနာပြုတယောက် volunteer နှစ်ယောက်တော့လုံလောက်တယ်ဒီပါကလေးတစ်ခုတည်းမှာကြီးနေအချိန်နဲ့ဒုနာပမာဏနဲ့ပေါ့နော်ဆရာဝန်အရန်နဲ့လုံလောက်တယ်အခုကကျတော့လူနာတရက်ကိုအကြောင်းတရားလောက်ရှိရောဆရာဝန်တယောက်တည်းကြီးမယ်ဆိုဒါကြီးပေးမယ်နဲ့အရန်များရင်ဆရာဝန်၃ယောက်ကြီးတိုးပြီးကြီးရတယ်ကျတိလည်းရှိရဲ့အဲကြတော့ကျွန်တော်တို့ကဆရာဝန်အရာတိုးပြီးခေါ်တယ်အဲအခုညီပေးနိုင်တဲ့ဆရာဝန်တွေသူနာပြုတွေ volunteer ရှိရင်ကူညီပါပေါ့နော်ကျွန်တော်တို့မေတ္တာရက်ကန်နေပေါ့နော
်ကာယောဂဖြစ်ပွားနေတဲ့လက်ရှိကာလမှာကူးစက်မှုနှုံကလည်းမြင့်တက်လာနေတဲ့အခြေအနေကြောင့်ဒီလိုအခြေခံလူမှုကြားမှာအခမဲ့ဆေးကန်းတွေကအရေးပေါ်လူနာတွေအတွက်ဆေးပညာရှင်တွေအရေးကြီးလိုအပ်လာနေတာလို့ဒေါက်တာကျော်မင်းထွန်းကပြောပါတယ်
အထူးသဖြင့်ဒီကာလကနည်းနည်းလေး emergency တွေကနည်းနည်းတက်လာဒီကာလမှာလေအမောဖောက်တဲ့ covid တန်ရာတွေရရှိချတာလေနည်းနည်းဒီပြရောက်နေအနေထားပုံစံမျိုးဖြစ်နေတယ်ပေါ့နော်ဖြစ်နေတော့နည်းနည်းသိထားမှချင်းရင်ဒီကာလကလေဖြစ်တော့အဓိကတော်တော်များများလူကလည်းတော်တော်များများကိုဗစ်လက္ခဏာနဲ့တော်တော်များများဒီမှာလေအဲ့လိုဖြစ်နေကြတယ်ပေါ့တော်တော်များများလာကြတယ်အရင်လိုအိမ်မှာမနေတော့ဘူးအခုလိုတစ်ခုဆိုရင်ဖြစ်လာတယ်လာကြတယ် ဒီကလာဒီချင်းနေမျိုးကျွန်တော်ထိနိုင်မှာကြီးနိုင်မှာပေါ့နော်။ဒီအရောင်ကျွန်တော်ပြီးတော့ဒီဒီပေါ်လန်ကပြုပြီးမဲ့လူတွေဘာလို့ပြုပြီးပတ်စုံကျွန်တော်ပေါင်းမိတော့နိုင်ဒီကာလာဒီချင်းနေမျိုးကျွန်တော်ထိနိုင်မှာပေါ့နော်။ရမုံတိုင်းပြင်ကမြို့နယ်၊ငါးမြို့နယ်ကတန်ရလူနာတွေကိုစစ်ဆေးမှုတွေအချိန်မီပြုလုပ်နိုင်မှုအေအော်ဒီကိုဗစ်ကူးတာရေးဆန္ဒကိုပို့ဆောင်စစ်ဆေးပေးနေပြီးတော့
လူမှုဖြားနာခမဲ့ကုသပေးနေတဲ့ဖီဗာကလင်းနစ်ပေါင်က20ကျော်ဖွင့်လှစ်ပေးထားပါတယ်။ကိုဗစ်ရောဂါလက္ခဏာတန်လျာရှိတဲ့သူတွေကိုတော့အင်းစိန်နဲ့မြောက်ကလာပါဖီဗာကလင်းနစ်ဆေးကနေမှတခါတည်းရောဂါပိုးစမ်းသပ်ရှာဖွေပေးနေတဲ့အခြေအနေဖြစ်ပါတယ်ရှင်။ကျွန်မဆူမောမှာ
ကိုဗစ်-19ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တဲ့လားကြည့်ရအောင်မ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆ သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတိချာကြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပြီးခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းစီတက်ရပါမယ်အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်Cystic fibrosis အဆုတ်ရောင်ယောဂါ cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပြီးအခွာ6မိနစ်နိုင်ရင်ပိတ်နှာခေါင်းစီတက်တင်တာပါ။ကလေးတွေဟာနှာခေါင်းစီမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိကျဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစီးချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့ကြေညာထားတဲ့မဲဆန္ဒနယ်မြေတွေကရခိုင်ပြည်နယ်အမ်းမြို့နယ်နဲ့ချင်းပြည်နယ်ပလောဝတို့ကအခြေအနေတွေကိုပြန်လည်သုံးသပ်ထုတ်ပြန်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမေခါပါ။ရှေ့လကျင်းပတဲ့ရွေးကောက်ပွဲမှာတိုင်းနယ်ပြည်နယ်၆ခုမှာလွတ်လပ်မျှတမှုရှိရှိကျင်းပနိုင်တဲ့အခြေအနေမရှိကြောင်းကြေညာထားပေမယ့်ဒီအထက်ကအန်းနဲ့ပလဝမြို့နယ်တွေကအခြေအနေတွေကိုပြန်သုံးသပ်မှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာပါရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့ဒီကနေ့ VPR မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်တရားသူရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အန်းနဲ့ပတ်သက်တ
ယ်တက်ဆိုင်ရတယ်ဘောရမချက်ကြီးကပါတယ်အဲ့ပေါ်ပါပဲဟိုကြည့်ပြီးတော့လည်းမလို့ကြေညာတယ်လည်းဖြစ်တယ်ကြရပြီးတော့သုံးသပ်လို့ရတယ်။ဒါကြောင့်မှလူတွေကတော့နောက်တစ်ခါကြည်ညာတာရှိတယ်၊ဖြစ်စစ်တရားရှိတယ်၊ဖြစ်စစ်တရားရှိတာကိုစက်ပြီးဖြစ်စစ်တယ်။ဘလောက်ကိုမြတ်ပတ်တယ်လို့ဆိုချက်ပြီးကြည်ညာနေရရှိပါတယ်။မြစ်မှာလည်းတော့ရှေ့ဆိုင်တဲ့ဧကရာကတော့2015ခုသိက္ခာလည်းပဲဒီနီလာနေပါတယ်။
ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းတွေကနေပြီးတချို့မှလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့တောက်ကြနေ့ကပဲတင်ထုတ်ပြန်ခဲ့ပါတယ်။ ဒီထုတ်ပြန်ချက်မှာပါဝင်တဲ့ချင်းပြည်နယ်ပလဝါမြို့နယ်မှာလက်တလောလက်နက်ကင်ဂရီဘက်ကတွေဖြစ်ပွားနေတာမျိုးရှိသလိုတချို့ဒေသတွေဟာလည်းရွေးကောက်ပွဲတွေမကျင်းပနိုင်လောက်အောင်စိုးရိမ်ရတဲ့အခြေအနေမှာရှိရလားဆိုပြီးမေးခွန်းတွေထွက်ပေါ်ချိန်မှာပဲကော်မရှင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြန်သုံးသပ်မဲ့အစီအစဉ်ကိုကြေညာခဲ့တာပါကော်မရှင်ဘက်ကတော့2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုထုတ်ပြန်ကြေညာဖို့ဆုံးဖြတ်ရမှာလုံခြုံရေးအရာဆုံးဖြတ်ပေးနိုင်တဲ့ကာကွယ်ရေးနဲ့ပြည်ထောင်စုအပါအဝင်သက်ဆိုင်ရာဌာနအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေပါဝင်ကြောင်းကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါရစ်သက်ဆိုင်ရ
ာဌာနအဖွဲ့အစည်းအဖွဲ့ရုံးဝန်ကြီးဌာနကာကွယ်ရေးဌာနပြည်ထောင်စုဌာနတို့စီကသဘောထားပတ်ချက်တွေကိုတောင်းခံရကြည့်ရပါတယ်သက်ဆိုင်ရာကျွန်တော်တို့ကော်မရှင်အဖွဲ့ဝယ်စုတွေရဲ့ကြေညာချက်ဒါတွေကိုစုပေါင်းပြီးတော့ဒီလိုမျိုးရုပ်တော်ဘုံကော်မရှင်ကမိမိသဘောနဲ့မိမိဆောင်ရွက်နေတာမဟုတ်ဘူး
လက်ရှိရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးလို့ထုတ်ပြန်လိုက်တဲ့မြို့နယ်တွေထဲမှာရခိုင်ပြည်နယ်ကမြို့နယ်၉မြို့နယ်နဲ့တခြားမြို့နယ်၄မြို့နယ်ကရက်ကွက်ကြီးရွာအုပ်စု152အုပ်စုကချင်ပြည်နယ်ကမြို့နယ်17မြို့နယ်မှာကြီးရွာအုပ်စု192စုကရင်ပြည်နယ်ကမြို့နယ်6မြို့နယ်ကကြီးရွာအုပ်စု53အုပ်စုပါဝင်နေပါတယ်။နောက်ပြီးရှမ်းပြည်နယ်မြို့နယ်6မြို့နယ်နဲ့တခြားမြို့နယ်18ခုကကြီးရွာအုပ်စု152စုနဲ့မွန်ပြည်နယ်ကြီးရွာအုပ်စု2စုနဲ့ပဲခူးတိုင်းမြို့နယ်2ခုကကြီးရွာအုပ်စု42အုပ်စုစတာတွေပါဝင်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြန်လည်ပြင်ဆင်ပေးဖို့တိုင်းရင်းသား5ပါတီဖြစ်တဲ့ကချင်ပြည်သူ့ပါတီ၊ကြားပြည်နယ်ဒီမိုကရက်တစ်ပါတီ၊ကရင်အမျိုးသားဒီမိုကရက်တစ်ပါတီ၊ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မွန်ညီညွတ်ရေးပါတီနဲ့တိုင်းရင်းသား73ပါတီဖွဲ့စည်းထားတဲ့တိုင်းရင်းသားလူမျိုးများမဟာမိတ်ပါတီပြီးခဲ့တဲ့ရက်ပိုင်းကပြည်အောင်စုရွေးကောက်ပွဲကော်မရှင်ထံတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့မြို့နယ်၉မြို့နယ်တွေကအမ်းမြို့နယ်နဲ့ပတ်သက်လို့ပြန်လည်တုံ့တက်မဲ့အစီအစဉ်ကိုတော့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဥခိုင်ကောင်းဆန်းကကြိုဆိုလိုက်ပါတယ
်။အတီးကတော့ကော်မရှင်အနေနဲ့ပြန်လည်တုံ့တက်တင်တာပေါ့နော်။ပြန်လည်တုံ့တက်တာကတော့သူတို့အတွက်ဟိုမှန်ကန်တဲ့တုံ့တက်မှုဖြစ်လိမ့်မှာပေါ့
။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကချင်ကရင်မွန်နဲ့ပဲခူးတိုင်းအတွင်းကမြို့နယ်9မြို့နယ်နဲ့ကျေးရွာအုပ်စု600လောက်အပြင်ရှမ်းပြည်နယ်ကမြို့နယ်9ခုနဲ့ဝါကူပိုင်းအုပ်ချုပ်ခွင့်ရဒေသတို့မှာလုံခြုံရေးစိတ်မချရတာကြောင့်ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေကိုဖျက်ခဲ့မှုပါတယ်။ဒီနေ့ရွေးကောက်ပွဲကိုတော့ကိုဗစ်ရောဂါကူးစက်မှုတွေကြောင့်မှကျင်းပမယ့်အခြေအနေဖြစ်တာကြောင့်မဲပေးတဲ့လုပ်ငန်းစဉ်မှာထိခိုက်မှုရှိမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
။ကျွန်တော်ဝင်းမဲပါသုံးဘက်နီးပါးသာလိုတော့တဲ့မြန်မာနိုင်ငံရွေးကောက်ပွဲတွေမှာအရင်ဖြတ်သိမ်းခဲ့တဲ့မဲဆန္ဒနယ်မြေတွေတဲ့အန္တရာယ်ကင်းဘေးရှင်တယ်လို့ပြန်ပြောလာရင်လုံခြုံရေးဆိုင်ရာဌာနတွေကမှတ်ချက်တောင်းပြီးပြန်စဉ်းစားမယ်လို့ရွေးကောက်ပွဲကော်မရှင်ကဆိုလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဖွဲ့ဝင်ဦးမြင့်နိုင်ကမနေ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တဲ့အပေါ်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်နောက်အဓိကရခိုင်နဲ့ရှမ်းပါတီခေါင်းဆောင်တွေကိုမေးထားပါတယ်။Face လို့တော့ခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့အချိန်ကန့်နေလို့လက်တွေ့ဖြစ်ပါမလားလို့အခုလိုစဆင်ပြပါတယ
်ပြန်စဉ်းစားမယ်လို့ပြောတဲ့လည်းကြိုဆိုပါတယ်ဒါပေမဲ့ဒါအမြဲတမ်းဆက်ဆံလုပ်ဖို့လိုတယ်ရွေးကောက်ပွဲအခုသုံးပတ်ပဲကျန်တော့တာဆိုကျွန်တော်တို့ဟိုဒီရွေးကောက်ပွဲမလုပ်တော့ဘူးဆိုကြောင့်မို့ message series ညက်တန်သွားပြီပြည်သူလူထုရဲ့စိတ်ဝင်စားမှုကအဲ့ဒီဒေသတွေမှာဒါအကြောင်းလည်းအကြီးကြီးမားမားဖြစ်သွားပြီဒါပေမဲ့လည်းလက်တွေ့မှာတော့ဟိုအဲ့လိုဆုံးဖြတ်ဖို့ဆိုတာလည်းဟိုတိတ်တော့ဖြစ်နိုင်မှာမဟုတ်ခါစဉ်းစားမိပါဆိုတော့အရေးကြီးတာကတော့ဒီဆုံးဖြတ်ချက်တွေကိုမချခင်မှာသက်ဆိုင်ရာနိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေအဲ့ဒီဒေသမှာရှိတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့အရင်ဆုံးတည်တည်ဆဲဆဲပြည်စုံညီနိုင်တဲ့လူကိုကျွန်တော်မြင်တယ်အဲ့ဒါဒီဆုံးဖြတ်ချက်ပေါ်မှာမကြည်မလဲဖြစ်တာရဲ့အကြီးမားဆုံးအဓိကချက်ပဲလို့ကျွန်တော်မြင်ပါတယ
်အဲ့ဒီတော့အရင်မညီနိုင်ခဲ့ပေမဲ့ဒီတစ်ခါသက်ဆိုင်ရာပါတီတွေနဲ့ညီနိုင်ဖို့အလားအလာကိုမေးရမှာဆိုင်ကျော်စွာမြင်ကပဲ
ဟိုဒီနေ့ပြောသွားတဲ့ဒေသရှင်တွေမှာတော့သူတို့ပြန်တိုင်ပြမယ်ဆိုတော့ကျွန်တော်တို့ဟိုမကြားမိဘူးဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ချက်တွေဟာအာဒီဥပဒေမူပေါင်းနဲ့လှုပ်ထုံးလို့နီးဆိုင်ရာအဆုံးဖြတ်ချက်တခုတည်းမဟုတ်ဘူးဒီဟာတွေကနိုင်ငံရေးကတည်ရမှုရှိတယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ဒါပေမဲ့နိုင်ငံရေးရှုထောင့်မှုကိုအမြဲထက်သွင်းစဉ်းစားဖို့လိုမယ်ရွေးကောက်ဒီအဆုံးဖြတ်ချက်တိုင်းအဆုံးဖြတ်ချက်တိုင်းဟာနိုင်ငံရေးတည်ရမှုကြီးကြီးမားမားရှိတယ်ဆိုတာဒါအခုလက်ရှိရှိရဲ့ကျွန်တော်တို့အခြေအနေတွေကတက်တည်ပဲလို့ကျွန်တော်တို့ပြောချင်တာပါ
ဒီနေရာမှာမဲဆန္ဒနယ်မြေအများစုဖြတ်သိမ်းခံခဲ့ရတဲ့ရ ရခိုင်ပြည်နယ်ကရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဖွဲ့ဝင်ဦးဖေတန်းကိုအခုသတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့ချင်းပြည်နယ်ကပလက်ဝနဲ့ရခိုင်ကအမ်းမျိုးတွေအတွက်ပြန်စဉ်းစားဖို့အပေါ်ဘယ်လိုထူးခြားမှုရှိပါလဲလို့မေးရမှာ
ပလက်ဝကတော့အကြီးကတိုက်ပွဲတွေနေတိုင်းမျိုးဖြစ်နေတဲ့နေရာမျိုးအဲ့ဒီနေရာကိုဒီကောက်ပွဲချင်းရင်းကပေါ့နော်မပယ်ချက်ပဲနဲ့လုံမယ်လို့ကျင်ညာထားတော့အဲ့ဒီပုံမှာရခိုင်ပြည်နယ်ကဟိုပောက်တော်လူမြို့နယ်မျိုးနဲ့နှိုင်းရှင်ပြီးတော့တခါမှဒါတိုက်ပွဲမဖြစ်တဲ့မြို့နယ်တချို့နဲ့နှိုင်းရှင်ပြီးတော့ဒါကြတော့မလုပ်ဘူးဟိုမှာနေတိုင်းဖြစ်နေတဲ့နေရာကြတော့လုပ်တယ်ဆိုရဲအငင်းပွားမှုကြီးဝေဖန်မှုကြီးရှိပါတယ်အဲ့ဒါကြောင့်ဒီလိုပြန်စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောတယ်လို့ထင်တယ
်နောက်အမ်းမြို့နယ်ကိုပြန်စဉ်းစားဖို့ကော်မရှင်ကပြောခဲ့တဲ့အပေါ်ဆက်မေးရမှာပယ်ချက်ခံမြို့တစ်ခုဖြစ်တဲ့မြေပုံမြို့နယ်ရဲ့လက်ရှိပြည်သူ့လွှတ်တော်အမတ်လည်းဖြစ်တဲ့ဥဖေတန်းကပဲ
အမြို့နယ်ကြတော့ဒါနပ်ပခတကယ်တပ်ဆန္ဒရှုရှိတဲ့နေရာပါအဲ့ဒီနေရာမှာမြို့ရောနောက်ပဲလုတ်တယ်မဲဆန္ဒနယ်တစ်ကိုလုတ်ပြီးတော့နှစ်ကိုမလုတ်ဘူးဆိုတော့အဲကိစ္စတွေရှိတာပေါ့တော့တကယ်တော့တိုက်ပွဲတွေဖြစ်နေတာကမဲဆန္ဒနယ်တစ်တလက်ရှောင်းမှာဖြစ်တယ်မဲဆန္ဒနယ်နှစ်မှာဘာမှဖြစ်ဘူးတော့တစ်ကနိုင်ရှိရှိတဲ့နေရာမျိုးလုတ်တယ်ဟာနှစ်ကတော့အင်းဒီနိုင်ရှိရှိတဲ့နေရာမျိုးမလုပ်ဘူးဆိုပြီးတော့ဝေဖန်ကြတာပေါ့နော်ဒီပုံမှာဘလို့ပြင်ဆင်လာမလဲတရနှစ်ရလုံမလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရုံပဲပေါ့နော
်ဒါအပြင်ဒီရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာမပြောခဲ့တဲ့ရှမ်းပြည်နယ်ကနည်းနည်းတည်ငြိမ်တဲ့မိုင်းကင်မျိုးတွေဘာထူးကြလဲလို့မေးရမှာရှမ်းတိုင်းဒီမိုကရေစီဖွဲ့ချုပ်ပါတီတွဲဖက်အတွင်းရေးမှူးတစ်ဆိုင်ကျော်ညွန့်ကအခုအစိုးရနဲ့အရင်အစိုးရပါတီတွေနဲ့ပါပေါင်းပြီးစာပြန်တင်ထားတယ်လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကော်မရှင်အနေနဲ့လုံခြုံရေးအတွက်ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနတွေကနေမှတ်ချက်တောင်းဆောင်ရွက်ခဲ့တယ်လို့ပြောခဲ့တဲ့အပေါ်စိုက်ချုံညံကအဓိကဆုံးဖြတ်ရမှာကကော်မရှင်တာဝန်ပဲလို့ဆိုပါတယ
်ဖိစားချင်းတော့တင်ပတ်ချက်တွေကိုသူတို့ကြည့်တာတော့ကြည့်လို့ရပါတယ်ဗျဒါပေမဲ့ UEC ကိုယ်တိုင်ကပုံဖြတ်ရမှာဖြစ်ပါတယ်ပြီးတော့ဒီ UEC ကစင်ချင်းတုံတရားနဲ့ပေါ့ဗျာနောက်မှလက်တွေ့မှာအပြင်မှာတကယ်ဖြစ်ပျက်နေတဲ့ဟိုမြေပြင်အခြေအနေကိုဘယ်တော့ဟိုတိတယ်လဲပေါ့ဒါမှမဟုတ်တိအောင်ဘယ်တော့ထိလောက်ပြီးမှဆုံးဖြတ်ထားတယ်ဆိုတဲ့အပေါ်မှာလည်းအမှန်တန်ရေးကြည့်ပါတယ်ဘက်ပေါင်းဆောင်အောင်မင်းများဒီမှာလုတ်ဆောင်တင်တယ်လို့မြင်တယ
်အခုလိုအချိန်မှာစိုင်းရဲကျော်စွာမြင့်ကလည်းအခုလိုပါတီတွေနဲ့တိုင်ပင်မှုအားနေတာကြောင့်နောက်ဆုံးရွေးကောက်ပွဲရလဲအထိပါပြဿနာတက်လာနိုင်တယ်လို့ဆိုရင်တည်းပြောခဲ့ပါတယ်ကြပြင်းဆိုင်ရဲ့ကြော်စာမြင့်ကပဲကိုဗစ်ကာလကာကွယ်ရေးအတွက်ကော်မရှင်ကအာမခံပြောနေပေမဲ့လက်ရှိမှာဒီကာကွယ်ရေးပစ္စည်းတွေအတွက်ဘတ်ဂျက်တင်တောင်းထားတာမတွေ့ရလို့စိတ်ကူးမိတယ်လို့ဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြင့်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝမြန်မာပိုင်းကအသက်ဆင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင့်တန်စားနဲ့ DVD ရုပ်တံကချုပ်နေပေးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအဖတ်စဉ်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မတင်ဒီထိုက်ပါကမ္ဘာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာဆိုင်ရာစောင့်မားတွေတဲ့ကနေကောက်နှုတ်တင်ပြပေးပါမယ်။ Dhaka Tribune ရဲ့ United for the Rohingya Rohingya တွေအတွက်စီလုံးညီညွတ်မှုဆိုတဲ့ခေါင်းစဉ်တက်ထားတဲ့ Editor အဖော်ဖြစ်ပါတယ်။ Rohingya တွေဌာနပြန်ရေးအတွက်နိုင်ငံတကာရဲ့ညီညွတ်ရေးအရေးကြီးတယ်လို့ Editor အဖော်ကတိုက်တွန်းထားတာပါ။နိုင်ငံတကာစီလုံးညီညွတ်မှုမရှိဘူးဆိုရင်တော့မြန်မာအစိုးရကသူတို့အမြဲတမ်းလုပ်နေကြအတိုင်းပဲအမှန်တရားကိုညင်းမယ်ဌာနပြန်ရေးလုပ်ငန်းစဉ်ကိုနှောက်နှေးအောင်အစွမ်းကုန်လုပ်မှာပဲလို့ပြောထားပါတယ်
ရိုဟင်ဂျာတွေအရှိဘင်္ဂလားဒေ့ရှ်ကအစွမ်းကုန်ကူညီပံ့ပိုးပေးခဲ့ပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကတော့မြန်မာဘက်ကကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုစတင်ပြီးတရားမျှတရေးတောင်းဆိုကြရမယ်အချိန်ဖြစ်ပါတယ်လို့ဆောင်းပါးကတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့ဒေါက်တာထရီဘျူးန်.ကောင်မှာဖတ်ရှုနိုင်ကြပါတယ်ရှင်။
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကို မနက် 6:00 9:00 အထိနဲ့ ည 9:00 10:00 အထိ အချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ် ည 9:00 9:00 9:00 အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးအင်္ဂါညစနေခန်းကို နားဆင်ကြပါမယ်။ လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်ဆိုပြီး ရွေးကောက်ပွဲမလုံးမဲ့မဲဆန္ဒနယ်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်ဝေဖန်ခံတွေအတော်လေးထွက်လာပါတယ်။ နိုင်ငံရေးထောက်ပံ့တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဖို့လားဆိုတဲ့စိုးရိမ်စကားမျိုးတွေကိုလည်းကြားရပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အခုလုပ်ရတဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုဆွေးနွေးကမ်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲတွေကိုစောင့်ကြည့်လာနေတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှု Space အဖွဲ့ရဲ့ဒါရိုက်တာဦးစန်းရဲကျော်စွာမြင့်မြန်မာမဟာဗျူဟာနှင့်ဘူဝါဒလိုင်ယေအင်စတီကျူ ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်သိမ့်ပါခင်ဗျာ။ ကိုစိုင်းကျော်စွာမြင့်နဲ့ကိုအောင်သူငိမ့် UAE ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ။ဟုတ်ကဲ့မင်္ဂလာပါဗျာ။ဟုတ်ကဲ့ပါ။မင်္ဂလာပါဗျာ။ဟုတ်ကဲ့ကျွန်တော် ကိုဆိုင်နဲ့ကိုအောင်သူရဲ့စီကနေပထမဆုံးပြည်တင်တဲ့မှတ်ချက်ကဒီ2020ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေရှိဘူးဆိုပြီးတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ထွက်လာတဲ့အချိန်မှာကိုဆိုင်အနေနဲ့ရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူတူအနေနဲ့ပထမဦးဆုံးဘယ်လိုများအတွေ့အမြင်ရှိလိုက်ပါလဲကိုဆိုင်အဓိကကတော့ဗျာဘလို့တွေ့မိလဲဆိုတော့
ော့15ရောဟောကျွန်တော်တို့တိတ်မကွာဘူးဆိုတော့ကျွန်တော်တို့တချို့မြို့နယ်တွေမှာအကျင့်ပနိုင်မှာမဟုတ်ဘူးဆိုတော့လည်းကျွန်တော်တို့သိတာ။နောက်ပြီးရှမ်းပြည်နယ်မှာရှိရဲ့အဲကျွန်တော်တို့ဒီတိုက်ပွဲတွေနေထားရတယ်ကျွန်တော်တို့ဒါတွေကမျှော်လင့်ထားပြီးသားပါပဲ။ဆိုတော့အဓိကကတော့ရခိုင်ကိုလည်းကျွန်တော်တို့မျှော်လင့်ထားပါပဲ။ရခိုင်မှာလည်းယူကော့ပွဲကျင့်ပနိုင်တဲ့နေရာတွေနည်းသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပြီးသား။ဒါပေမဲ့ကိုမြို့နယ်လုံးကိုယူကော့ပွဲအဲမကျင့်ပနိုင်တော့ဘူးလို့ဆိုတော့ဖြတ်သိမ်းလိုက်တဲ့အပေါ်မှာကကျတော့ဟောကျွန်တော်အနေနဲ့ဘယ်လိုမြင်လဲဆိုရင်ဒီဟာအတွက်ကိုဟိုစိတ်ပူတယ်ပထမချက်ကပါဆိုရင်ရခိုင်ဟာအာကျွန်တော်တို့ခုနကရှမ်းပြည်နယ်ခုနှစ်မြို့နယ်ကိုမကျင်းပခဲ့တဲ့အနေအထားမျိုးနဲ့ရခိုင်ကိုမြို့နယ်ကိုမကျင်းပရင်တော့နှိုင်းရှင်လို့မရလို့ယူဆတယ်။အဲဒါဆိုရခိုင်မှာရခိုင်ရဲ့နိုင်ငံတီးတန့်ဖြစ်ပေါ်နေတဲ့နိုင်ငံကြီးလိုအပ်ချက်ရှိတယ်။တီးတန့်ဖြစ်ထွန်းနေတဲ့နိုင်ငံကြီးကိစ္စရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုယတိပြည့်ကြောင်ညာတာဟာရွေးကောက်ပွဲဖြစ်စဉ်ကြီးပေါ်မှာကြီးမားတဲ့တရားမှုရှိမှာပဲဆိုရင်ကျွန်တော်အဲ့ဒါကိုပထမအဦးဆုံးကျွန်တော်ကြကြချင်းမှာကျွန်တော်တော်တော်စိတ်ပူ
။ဟုတ်ကဲ့ကဲ့။ဆိုတော့ကောသူငိမ့်နေတဲ့ကကြတော့မြန်မာနိုင်ငံရဲ့အခြေအနေကိုမျက်စိပြေဆောက်ကြည့်လေ့လာနေတဲ့သူတည်တူအနေနဲ့ဒီရုပ်ောက်ဘွဲကော်မရှင်စဉ်းစားချက်ထွက်လာလာခြင်းမှာကောသူငိမ့်ဘယ်လိုအမြင်အတွေ့ပေါ်လာလဲ
ကျွန်တော်သုံးသပ်ချက်ကတော့ရုပ်ောက်ဘွဲတစ်ခုပြီးတစ်ခုကျွန်တော်တို့ပို့ပြီးတော့တိုးတက်လာစေချင်တယ်ဗျဟု
တ်
ကဲ့ကျွန်တော်တို့ရုပ်ောက်ဘွဲတွေပြန်စတာ2010အမှပြန်စတယ်ဒီတစ်ခုပြီးတစ်ခုကျွန်တော်တို့ရုပ်ောက်ဘွဲတွေပို့ပြီးတော့အဆင့်မြင့်လာစေချင်တယ်ဟုတ်ပါဗျာသူများနိုင်ငံမှာ electronic voting တို့ဒါမှမဟုတ်ရင်ကျွန်တော်တို့
စာလိုက်ကမဲပြရလို့
စာလိုက်ကမဲထည့်တာလို့ဒါမျိုးတွေပေါ့ဗျာအဲ့လောက်အဆင့်မသွားနိုင်ဘူးဆိုပြီးအောင်တော့ကျွန်တော်တို့နည်းနည်းတော့ပို့ပြီးတော့စနစ်ကျလာရင်ကောင်းမယ်လို့မြင်တာပေါ့အဲ့တော့နောက်ပတ်ဆုံးကတော့ဒီအခုဒီရွေးကောက်ပွဲတွေတချို့ဒေသတွေမှာမလုံနိုင်ဘူးကြီးညာတဲ့ဟာမျိုးတွေဖြစ်တာပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်ကတော့ငင်းညာရေးလုပ်ငန်းစဉ်နဲ့လည်းချိန်ပြီးတော့စဉ်းစားခြင်းတယ်နော်အဲ့တော့ကျွန်တော်တို့2012ကနေစပြီးတော့ bilateral ခေါ်တာပေါ့ပြည်내အဆင့်နဲ့အပြစ်ခတ်ရစေးထိုးခဲ့တာ၈နှစ်ရှိသွားပြီနော်2015 NCA ပေါ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီချက်ဆိုတော့အဲ့ဒီမှာဆိုရင်9နှစ်ရှိလာပြီဗျာဆိုတော့အဲ့ဒါဆိုလို့ရှိရင်အချိန်လေးကအတူတူပဲလားပေါ့ဒီရွေးကောက်ပွဲမှာလည်းအခုကြီးညာတဲ့ဟိုဘာခေါ်မလဲမလုံနိုင်ဘူးလို့
ကြီးညာတဲ့ကြီးညာတဲ့နေရာ
ကြီးညာတဲ့ဒေသတွေကအတူတူပဲလားပေါ့ဆိုတော့ဒါတွေကကျွန်တော်တို့စဉ်းစားကြရရှိတာပေါ့ဗျာအဲ့တော့ရခိုင်ကိစ္စမှာကြတော့ခုန go sign your job in Piotruave. So to go out to Jada Chini Chite, a good only time you are a general Yanaga collective punishment for Awaya. As soon like you like Tanya Catalavo, so do you need down Yoga Lujama?
Collective punishment. So Unago on the Bureau at Himalay party, Tani Lenibo. You go over Machine and Dogger Jagaro, Jonathan Eru, very big bono, and the ရှင်းရှင်းလင်းလင်းတိတိကျကျမရှိဘူးဝေဝေါ်ပါပဲလွတ်လပ်ပြီးတရားမျှတဖို့ယူကောက်ပွဲကျင်းပရချင်းနေမရှိလို့ပဲပြောတာဆိုတော့လုံခြုံရေးကြောင်းတို့ကိုဗစ်ကြောင်းလို့ဆိုတာကဒီပေါ်မှာခံမှန်းပြီးတော့ပြောနေကြတာပေါ့နော်ဆိုတော့ကျွန်တော်ဒီနေရာမှာဘာလွယ်လာတယ်လဲဆိုတော့ဟလာဒီနေရာတွေမှာယူကောက်ပွဲမလုပ်နိုင်ဘူးကျင်းပနိုင်တဲ့အချိန်ကြီးမရှိဘူးဆိုပြီးတော့အဲ့လိုမျိုးဟိုဘလန့်ကက်ပေ ော့ကိုစိုင်းဘလို့မြင်တယ်လေတခြားဒီဒီနေ့အခုမဘလို့ဘူးဆိုတဲ့မျိုးကဘလို့ဘူးဆိုတဲ့နေရာတွေပါတခြားကြီးတဲ့လှုပ်ဖို့အခြေအနေမဖြစ်နိုင်ဘူးလားကိုစိုင
်းဒီမှာတစ်ချက်ကအဲ့တော့ဗျာဒီကော်မရှင်ကိုကျတော့အခြေခံဥပဒေကဒီလိုအပိသက်ဆုံးဖြတ်ပိုင်ခွင့်ပေးထားတဲ့ခါကျတော့ကော်မရှင်ကပြောတဲ့ခါမှာဘလို့ပြောမလဲဆိုလို့ရှိရင်သူ့ပေးထားတဲ့ဥပဒေမူပေါင်းနဲ့ကသူ့လို့ဒါဒါဥပဒေမောင်းနဲ့ညီညွတ်တယ်လို့ပဲအဲသူကဆိုမှာပဲဒါကတော့ကျွန်တော်တို့ဟုတ်ဖြစ်တယ်ပဲဒါပေမဲ့ကျွန်တော်ခုနပြောသလိုပဲကျွန်တော်ကိုအောင်သူငင်းကပြောသလိုပဲဒါကကျွန်တော်တို့ကဒီရွေးကောက်ပွဲကျင်းပမလားမကျင်းပဘူးလားဆိုရယ်လုံထုံးလုံးလိဆိုင်ရပြဿနာမဟုတ်ဘူးဒါဟာကျွန်တော်ငင်းငင်းကြီးကိစ္စတွေနိုင်ငံရဲ့ဒီမိုကရေစီအတွင်းကုပြောင်းမှုကိစ္စတွေနိုင်ငံရဲ့ဖြစ်စဉ်တွေကျွန်တော်ချိတ်ဆက်စဉ်းစားဖို့ဆိုတော့ကျွန်တော်ကတော့ဒီဟာနဲ့ရခိုင်နဲ့ပတ်သက်လို့ရခိုင်မှာတိုက်ပွဲတွေစဖြစ်ကြတဲ့ဟိုကရခိုင်မှာရွေးကောက်ပွဲကျင်းပနိုင်မှာမလားဆိုတာကျွန်တော်တို့ဒါဟိုးရင်ပြီးခဲ့တဲ့နှစ်လောက်တည်းကျွန်တော်တို့ပြောနေကြတာဆိုတော့ကျွန်တော်ကတော့ဗျာပထမချက်ကတော့အော်ငကိုရဲကရခိုင်မှာရွေးကောက်ပွဲကျင်းပဖို့အတွက်ကိုရခိုင်မှာရှိတဲ့နိုင်ငံကြီးကောင်းကောင်းတွေနဲ့ဒီထက်ဖို့ဆွေးနွေးဖို့ဆွေးနွေးဖို့ကောင်းခဲ့တယ်လို့ကျွန်တော်ယူဆတယ်တကယ်လို့ကဟာရခိုင်မှာရွေးကောက်ပွဲကျင်းပခြင်းနဲ့ရခိုင်ရဲ့နိုင်ငံကြီးကိုရွေးကောက်ပွဲကိုဟိုကျွန်တော်တို့နိုင်ငံကြီးပြဿနာကိုဖြေရှင်းဖို့အတွက်နီးလမ်းတစ်ခုဖြစ်တယ်ဆိုတာကိုကြားကျင်တယ်ဆိုလို့ရွေးကောက်ပွဲကျင်းပဖို့အတွက်ကိုအရင်ထဲကကျွန်တော်တို့ဟိုကျွန်တော်တို့ဆွေးနွေးနိုင်ခဲ့ဖို့ကောင်းတယ်လို့ယူဆတယ်နောက်တစ်ချက်ကကြောက်လဲကောင်းပြီမဆွေးနွေးနိုင်ဘူးဆိုရင်လည်းကျွန်တော်အခုလိုမျိုးကျွန်တော်တို့ကိုမျိုးနယ်လုံးကိုဒီလိုမျိုးကျွန်တော်တို့ဟိုဖျဲပြီးတော့မှကျွန်တော်တို့လိုရတာလည်းစားလို့ရှိရင်ဒီဆုံးဖြတ်ချက်ချရမယ်ဆိုလို့ရှိရင်နိုင်ငံရေးကိစ္စပါရတဲ့ကြောင့်မို့လို့ရခိုင်နိုင်ငံရေးခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ဒေသခံနိုင်ငံရေးအဲ့ဒီမှာရှိတဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေနဲ့ဒီလိုတော့ဖြစ်စရာရှိတယ်ဒီလိုမျိုးတော့ကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတာမျိုးအဲ့လိုမျိုးဆွေးနွေးခဲ့ဖို့ဟိုကောင်းတယ်လို့ကျွန်တော်ယူဆတယ်လို့မို့ဆိုရင်ကျွန်တော်တို့ကအာဒါဟာအာဒီရွေးကောက်ပွဲမကျင်းပနိုင်တဲ့ဆိုကျင်းပနိုင်တယ်မကျင်းပနိုင်တယ်ဆိုတဲ့ပြဿနာကိုပဲဖြေရှင်းနေတာနိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်ဘူးရွေးကောက်ပွဲဆိုတာနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်နည်းလမ်းတစ်ခုကိုကျွန်တော်တို့ကပြဿနာတစ်ခုဖြေရှင်းဖို့အတွက်နောက်ပြဿနာတစ်ခုကျွန်တော်ဖန်တီးလို့ပြ
န်ပြီးလို့ပြန်အဲ့ဒါကျွန်တော်အခုကိုဆိုင်ကျွန်းနေနဲ့ဘာသွားသတိရရတယ်ဆိုတော့မိုင်းကိုင်လိုနေရာမျိုးမှာနေကြည်တော်ထက်တော်မှလုံဆောင်သေးတယ်တဲ့နောက်ပြီးတော့ကောသူဥမာရခိုင်ကိစ္စဆိုရင်ကျွန်တော်မြေပုံတစ်ခုနိုင်စင်ပြထားတာမဲဆန္ဒနဲ့မြေပုံတစ်ခုနိုင်စင်ပြထားတာကျွန်တော်ကြည့်လိုက်တော့တော်တော်ရှင်းတယ်ဟလာဒီတန်တွဲတို့ဒီတောင်ဘက်ပေါ့နော်တောင်ဘက်မှာ NLD 2015ကနိုင်ခဲ့တဲ့နေရာတွေမှာလုံမယ်အပေါ်ပိုင်းတက်သွားလေလေဟလာ AMP နဲ့ NLD နဲ့အကျိဟိုအပြန်လည်နိုင်ခဲ့တဲ့နေရာမျိုးဒါမှမဟုတ်လေ AMP ပါတီပေါ့ရခိုင်ပြည်သူ့ပါတီလုံးဝနိုင်ခဲ့တဲ့နေရာမျိုးတွေမှာဒီကောက်ဘွယ်ကလုံးလုံးမလုပ်ဘူးဖြစ်သွားတာအဲ့တော့ဒီကိစ္စကမပြေတော့ကံရရှိတယ်လို့ကျွန်တော်ထင်တယ်ရခိုင်မှာ NLD မနိုင်နိုင်အောင်လုပ်တဲ့ပုံစံမျိုးဖြစ်တယ်လို့ဝေဖန်တာတွေကလုံတယ်လို့ပြောလို့ရမှာပေါ့ဒီနေ့
ဆိုတော့ခုနပြောသလိုပါပဲတချို့ကိစ္စတွေကဟိုအပေါ်ကနေပြီးတော့ပဲဟိုဘက်လိုက်ပြီးတော့ပေါ့နော်ဆုံးဖြတ်သလားဆိုရဲတန်တရားတွေဖြစ်လာတာပေါ့ဗျာနော်လူတွေကဆိုတော့ဒီလိုရထားတယ်ဖြစ်ပါတယ်ဟုတ်ကဲ့နောက်တစ်ခုကကြတော့အထူးသဖြင့်တော့ဒီရခိုင်မှာရှိတဲ့ကိစ္စပါဆိုတော့အဲ့တော့စိုးစိုးကပြောသလိုပဲကျွန်တော်မြင်တာတော့ဒီအရင်တည်းကညှိနှိုင်းတိုင်ပင်မှုတွေအများကြီးလုပ်ခဲ့တင်တယ်လို့ထင်တာပေါ့ဗျာနော်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့မြင်တာတော့ဒီလိုဗျာသမိုင်းတစ်ချောင်းပြန်ကြည့်လိုက်လို့ရှိရင်ရခိုင်ပြည်နယ်မှာအငြင်းန်းလို့လို့ရခိုင်ပါတီတွေကနိုင်ပါတယ်။ဟိုလွတ်လပ်ရေးရာဗီဇာဖာစာပလာခေတ်ကစားလို့ဒီဘက်1990ဒီဘက်ခေတ်တွေအဆုံးပေါ့နော်။အဲ့တော့အဲ့လိုနိုင်တဲ့အစင်လာရှိခဲ့တယ်ပေါ့ဗျာ။အဲ့တော့ဘာပဲဖြစ်ဖြစ်ရွေးကောက်ပွဲဖြစ်လာရင်လည်းရခိုင်ပါတီပဲနိုင်အောင်မယ်လို့ဒါယူဆလို့ရတဲ့အနေအထားပါ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာအခုလိုမျိုးကင်ဆယ်လုပ်လိုက်တော့ဘာဖြစ်သလဲပေါ့။ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုပါ။ကျွန်တော်တို့ကြီးစင်တာကတစ်ဖက်ကelection outcomes ပေါ့ရွေးကောက်ပွဲရလာရှိမယ်တစ်ဖက်ကကျတော့ political outcomes ဆိုခေါ်တဲ့နိုင်ငံရေးရလာရှိပါတယ်ဆိုတော့အစောပိုင်းတော့လည်းကိုဇိုင်းရဲကျော်သာဆွေးနွေးပါတယ်ဆိုတော့အဲ့တော့အဲ့ဒီကခုကမတူရเนาะရွေးကောက်ပွဲရလာမှာတော့ကိုနိုင်ကောင်းနိုင်လိုက်လိမ့်မယ်ဒါပေမဲ့နောက်ပိုင်းမှာဆက်ပြီးတော့ ဒီပြဿနာကြီးကမပြီးနိုင်မစီးနိုင်ပါဗျာဟိုဖြေရှင်းရမယ်ဆိုတဲ့အမျိုးကတော့ခက်ပါတယ်เนาะ
ဆိုတော
့ပို့ဆိုးတာကကျွန်တော်တို့အချင်းချင်းကြားထဲမှာ trust ယုံကြည်မှုတွေပျောက်သွားတယ်เนาะကျွန်တော်တို့အချင်းချင်းကြားမှာဆက်ပြီးတော့အများကြီးကြီးရမယ်ဆိုတော့ဒီကိစ္စတွေဖြစ်ကုန်လိမ့်မယ်ခင်ဗျာ
ဟုတ်တကယ်ကဒီရွေးကောက်ပွဲဖြစ်စဉ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရွေးကောက်ပွဲဖြစ်စဉ်တစ်ခုချင်းတစ်ခုချင်းစီကရှေ့ကိုတွန်းပို့လိုက်ရမှာပေါ့နော်အခုလက်ရှိအခြေအနေကြတော့ဒီဒါမဲ့ရွေးကောက်ပွဲအခင်းချင်းဖြစ်စဉ်ကဒီမိုကရေစီဖြစ်စဉ်ကိုရှေ့တွန်းပို့ဖို့အတွက်အထောက်အကူတကယ်တမ်းဖြစ်စေပါမလားဆိုတာတကယ်ကကျွန်တော်တို့စိုးရိမ်စရာဖြစ်လာတယ်မေးခွန်းထုတ်စရာဖြစ်လာတယ်ထောက်ပြကြတာလည်းအဲ့ဒါတွေကိုပဲထောက်ပြကြတာဆိုတော့ကိုဆိုင်လုံးအနေနဲ့ကရွေးကောက်ပွဲတွေကိုအဓိကစောင့်ကြည့်လေ့လာတာဆိုတဲ့အခါကြတော့ဒီအခြေအနေဒီဒီကနေ့ကျွန်တော်တို့ပြောနေတဲ့အခြေအနေဒီဟလာအနာဂတ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေအတွက်ဘယ်လိုဆိုးရည်စရာရှိမလဲဘယ်လိုသင်ရစာရှိပင်လဲကိုစားရ
ရွေးကောက်ပွဲဖြစ်စဉ်ကနေပြီးတော့မှဒီမိုကရေစီအတွက်ကိုဟိုအထောက်ပံ့ဖြစ်သလားဆိုတဲ့မေးခွန်းကိုတော့ကျွန်တော်ခြုံပြီးတော့ပြောရင်ပို့ပြီးတော့ဟောမြင်တာမယ်ထင်တယ
်ဟုတ်ကဲ
့အဲတကယ်ဆိုရင်ကျွန်တော်တို့က2010ရွေးကောက်ပွဲထက်စာမယ်ဆိုရင်2012ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းတယ်လို့အကြမ်းဖျင်းပြောလို့ရတယ်။မီဒီယာတွေအားကောင်းလာတယ်၊မီဒီယာတွေပိုရှိလာတယ်။2015မှာတော့ကျွန်တော်တို့ကဒီစောင့်ကြည့်လေ့လာသူဆိုတာမျိုးတွေပေါ်လာတာ။နိုင်ငံတကာစောင့်ကြည့်လေ့လာသူတွေရှိလာတယ်၊ပြည်တွင်းစောင့်ကြည့်လေ့လာသူရှိလာတယ်။ဆိုတော့2015မှာကျွန်တော်ကောင်းလာတာ။2020ဆိုရင်ဒီချက်ပို့ပြီးတော့မှပဲကျွန်တော်တို့ကဒီမိုကရေစီစံနှုန်းတွေနဲ့ပို့ပြည်လာမယ်၊ပါဝင်ခွင့်တွေပို့များလာမယ်။ဆိုတော့အဲ့ဒါမျိုးတွေကအားလုံးကလည်းမျှော်လင့်ထားကြ
တယ်။လင့်ထား
။ဒါပေမဲ့ကန်ဆိုးသွားနေပဲကျွန်တော်တို့ကဒီရွေးကောက်ပွဲက COVID-19 ကာယောဂါကာလလည်းဖြစ်သွားတယ်။ဖြစ်သွားတော့ဩတကယ်ဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲက2015ရွေးကောက်ပွဲနဲ့ကွာခြားချက်ဖြစ်ရမှာကအရင်လိုမျိုးဟိုကျွန်တော်တို့ identity လို့ခေါ်တဲ့ကျွန်တော်တို့ခုနပြောတဲ့ဒီလူမျိုးပုံကိုလူပုံကိုပေါ်မှာခါမျိုးတဲ့စာလို့ရှိရင်
တိုင်း
ပို့ပြီးတော့မှမူဝါဒတွေကိုအခြေခံပြီးတော့မှတကယ်ကိုဟိုပို့ပြီးတော့မှခုနပြောဒီမိုကရေစီအထောက်ပံ့ဖြစ်စေတဲ့အဲကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်ဖို့ဟာကိုဗစ်ကြောင့်မလို့ကျွန်တော်တို့ကအဲ့လိုဆွေးနွေးခွင့်တွေမရတော့ဒါကတော့ကိုဗစ်ကြောင့်မလို့ကိုနိုင်ငံရေးပါတီအားလုံးအကန့်အသတ်ဖြစ်သွားတယ်အဲကျွန်တော်တို့ဟိုလူလူနဲ့လှုပ်ရှားခွင့်မရတွေးခွင့်မရဘူးလူလူနဲ့အပြန်အလှန်ဆွေးနွေးခွင့်တွေမရတော့ဒါကတော့အင်မတန်ကြီးမားတဲ့အဲကျွန်တော်တို့တက်ရောက်မှုပဲလို့ဟိုကျွန်တော်ယူဆတယ်နောက်တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲမှာမဲပေးခွင့်ဆုံးရှုံးတဲ့လူတွေရှိတယ်အခုဆိုကျွန်တော်ကိန်းကနန်းရကြည့်မယ်ဆိုလို့ရှိရင်ဒါရခိုင်မှာငကိုလဲဟိုကမဲပေးခွင့်မရတဲ့လူတွေကကျွန်တော်တို့ကတန်းနေချီရှိတယ
်ဟုတ်ကဲ့
ကျွန်တော်တို့ကအခုနောက်ထပ်ကျွန်တော်တို့က၈သိန်းလောက်ကမဲပေးခွင့်မရအောင်ဆိုရခိုင်မှာကြီးပဲကျွန်တော်တို့ကတန်းနေချီတဲ့လူတွေကမဲပေးခွင့်မရဆိုတော့မြန်မာနိုင်ငံကမှကျွန်တော်တို့မြန်မာနိုင်ငံမှာလူကြီးတန်းတဲ့ခြေလူကြီးကရွေးကောက်ပွဲမှာပါဝင်ခွင့်မရဘူးဆိုရင်ကျွန်တော်တို့ပြောနေတဲ့နိုင်ငံသားတိုင်းပါဝင်ခွင့်ဆိုရဟာကျွန်တော်တို့ကဒါကျွန်တော်တို့
ဟိုညစ်နာသွားပြီပေ
ါ့ဆိုတော့တော်တယ်မှာ2020ရွေးကောက်ပွဲဟာကိုဗစ်ကြောင့်ရောနောက်ပြီးတော့ရွေးကောက်ပွဲဒီကိုဗစ်အကန့်အသတ်ကြောင့်ရောနောက်ပြီးတော့မှကျွန်တော်ရွေးကောက်ပွဲဖြစ်စဉ်ပေါ်မှာကျွန်တော်တို့ဒီပါဝင်လှုပ်ရှားခွင့်နဲ့ဒီလိုအကန့်အသတ်တွေကြောင့်မလို့2020ရွေးကောက်ပွဲဟာကျွန်တော်တို့အင်မတန်ကျွန်တော်တို့ရဲ့ဒီမိုကရေစီဒီဖြစ်စဉ်အတွက်ကိုအင်မတန်ကြီးမားတဲ့စင်ကုန်မှုကိုရှိတယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ်
။ဟုတ်
ဒီခုလုံးကိုတစ်စုံလုံးကိုအစုံလုံးကိုဒါကျွန်တော်ခြုံကြည့်မယ်ဆိုလို့ရှိရင်တော
့ဟုတ်ကဲ့ဟုတ်ကဲ့ဟိုကောင်းသူကျွန်တော် live ဖတ်ကြည့်ရင်းနဲ့ပြောတာတွေလည်းကျွန်တော် live ကြည့်ရင်းနဲ့ပေါ့နော်ဒီဆွေးနွေးကမ်းတွေကျွန်တော်ကိုယ့်အကူအချက်လက်တွေစုဆောင်းရင်းနဲ့ကျွန်တော်ခေါင်းတော့မှနောက်အတွေ့တစ်ခုဘာပေါ်လာသလဲဆိုတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလှုပ်ဆောင်ချက်ပေါ့နော်အထူးသဖြင့်တော့ခုနောက်ကောင်းသူထွက်ပေါက်သွားတဲ့အချက်တွေလည်းရှိတယ်ထိစပ်မှုအားနေတာဆွေးနွေးမှုအားနေတာပွင့်လင်းမှုအားနေတာအဲ့ဒါလေးအပြင်ကိုနောက်ဆုံးဒီချိန်ညာချက်ထွက်လာပြီးတဲ့အချိန်မှာပို့ပြီးတော့မေးခွန်းထုတ်စရာဖြစ်လာတာကဟာလာကျွန်တော်နားလည်တာဒီရွေးကောက်ပွဲကော်မရှင်ဆိုတာမျိုးဒီတကယ်ကိုတရားလွတ်လပ်တဲ့လွှမ်းမိုးမှုကင်းတဲ့အဖွဲ့အစည်းဖြစ်ရမယ်ဆိုတော့အခုလောက်ရမျိုးကဒီလက်ရှိရွေးကောက်ပွဲကော်မရှင်ကတကယ်ပဲတရားလွတ်လပ်တဲ့ဟာလာဘလို့လွှမ်းမိုးမှုမျိုးမှမရှိတဲ့ကင်းမဲ့တဲ့ကော်မရှင်တရက်ရဲ့လောက်ရလို့ကျွန်တော်တို့ပြောနိုင်ပါတော့မလားကောသူ
ဆိုတော့ဒါမျိုးကတော့မေးခွန်းထုတ်စရာအများကြီးရှိရပါဗျာနော်အဲ့တော့ဒီအခုလာမဲ့2020ရွေးကောက်ပွဲအတွက်ဆိုရင်ကော်မရှင်မှာတာဝန်ရှိပါတယ်ဒီရွေးကောက်ပွဲအောင်မြင်ရေးအတွက်ကအဲ့တော့သူ့မှာတာဝန်ရှိသလိုပဲမဲဆန္ဒရှင်တူးချင်းမှာလည်းတာဝန်ရှိတယ်ဗျာနော်နောက်တစ်ခါကျတော့ပါဝင်ကြတဲ့နိုင်ငံရေးပါတီမှာလည်
းတာဝန်ရှိ
တာဝန်ရှိပါတယ်နော်အဲ့တော့တာဝန်ရှိတဲ့ခါကျတော့ကျွန်တော်မြင်တာကတော့အားလုံးက stakes holders ပေါ့ဗျာနော်ဒီ process ကြီးအောင်မြင်ရေးမအောင်မြင်ရေးအတွက်ကိုအားလုံးကယဉ်တမမနဲ့ဖြစ်နေရတဲ့သူတွေပါအဲ့တော့ဒီလူတွေအချင်းချင်းအကုန်ကူပေါင်းဆောင်ရွက်ကြပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်ရမယ်ဆိုရက်အမြင်မျိုးဖြင့်ပိုကောင်းတော့ပါဗျာနော်အခုကတော့အဲ့လိုမဟုတ်ပဲနဲ့ဟိုသူကအပေါ်ကနေပြီးတော့ဟိုဘာကောင်းလဲအာနာပိုင်းအဖွဲ့ဆံကံမျိုးပေါ့နော်ဆိုတော့ကြံတဲ့သူအလုံးကတော့လက်အောက်ခံဆိုရက်ဟာမျိုးနဲ့သွားနေတဲ့ပုံစံမျိုးပုံဖြစ်ပါတယ
်
နော်အဲ့အချိန်မှများကြတော့ခုနပြောတဲ့ကူပေါင်းဆောင်ရွက်မှုတွေလည်းအကုန်ရော့ကုန်တော့ပေါ့ဗျာနော
်
အဲ့တော့ဒီအောင်မြင်ရေးမအောင်မြင်ရေးဆိုတာကလည်းဟိုပို့ပြီးတော့မေးခွန်းထုတ်ချက်ဖြစ်လာတဲ့အနေထားလို့ကျွန်မလာ
ဟော ကျွန်တော်ဒီကော်မရှင်ရဲ့ပြည်ညာချက်နဲ့ပတ်သက်ပြီးတော့ကော်မရှင်ဝေဖန်ကြတာရှိတယ်လို့လက်ရှိအနာဂတ်ပါတီလို့ဝေဖန်ကြတာရှိတာပေါ့နော်အနာဂတ်ပါတီဘက်ကလည်းဒါဒီပေါ်မှာပြင်းထန်မပြောဘူးဒီနေ့အတွင်းမှာပါပဲဒီမျိုးသားဒီမျိုးကစီဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ကပြောတာဆိုတာလည်းရှိပါတယ်ဒီကော်မရှင်ရဲ့ပြည်ညာချက်နဲ့ပတ်သက်ပြီးတော့သူပြောတာတစ်ခုဆိုရင်ဘာလဲဆိုတော့လုံခြုံရေးအခြေအနေကြည့်မယ်ဆိုတော့တိုက်ပွဲဖြစ်တယ်မဖြစ်ဘူးဆိုတာကိုပဲကြည့်လို့မရဘူးပေါ့နော်တခြားအခြေအနေတွေကြည့်ရမယ်ဆိုတော့ကျွန်တော်တို့ဟိုတိတ်တော့ရှင်းရှင်းလင်းလင်းတော့မရှိလာပါဘူးဒါပေမဲ့ကျွန်တော်တို့ကလည်းပဲဒီနေ့ဆွေးနွေးကံကဒီပေါ်မှာပြန်ပြီးတော့ဥပဒေတုံ့ပြန်မဖို့ဘူးဆိုတော့ဒါဟိုဒီအရေးလေးကျွန်တော်တို့ထားလိုက်ပါမယ်ဒါပေမဲ့တစ်ဖက်ကပြန်ပြီးထောက်ကြတယ်လို့ရှိပါတယ်ကိုစိုင်းအလား2010ရွေးကောက်ပွဲတော့ကမလုံနိုင်တဲ့မဲဆန္ဒနယ်တွေ2015မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေ2020မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေအားအနေကိုကြည့်ပြီးတော့မှဝေဖန်မယ်ဆိုရင်ဝေဖန်ကြပါဆိုပြီးတော့ပြန်ပြီးတော့ငင်းချက်ထုတ်ဆွေးနွေးကြတာတွေရှိပါတယ်အဲ့ဒီဟာကိုကိုဆိုင်ဘယ်လိုမြင်တယ်လဲဟလား2010တော့ကလုံနိုင်တာ2015တော့ကလုံနိုင်တာမလုံနိုင်တာအခု2020မှာမလုံနိုင်ဘူးလို့ကြေညာတဲ့ဟာကကျွန်တော်တို့ဘယ်လိုနားလည်လို့ရလဲကိုဆိုင်ဘယ်လိုနားလဲလဲ
ကျွန်တော်တို့ပြောသလိုပါပဲဟိုကိုယ့်ရဲ့ဒုက္ခတွေချင်းကိုဟိုပြဿနာတွေချင်းကိုရှင်ကြည့်မဲ့အစားကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအားလုံးပေါင်ဝင်ခွင့်ရရကျွန်တော်တို့ရဲ့နိုင်ငံရေးဖြစ်စဉ်အတွက်အရေးကြီးဆုံးကိစ္စလိုပဲ။ကျွန်တော်တို့ကအရင်တော့ကလည်းကျွန်တော်တို့တန်းလောက်ကပေးခွင့်မရဘူး။အခုလည်းတန်းလောက်ပေးခွင့်မရဘူး။ဒါတော့အတူတူပါပဲလို့ညင်းမဲ့စား။ကျွန်တော်တို့အခုဆိုရင်ကျွန်တော်အရင်တော့ကလည်းထိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့ဒီပတ်မှာရှိတဲ့အလုပ်သမားတွေမဲပေးခွင့်မရဘူး။အခုလည်းကျွန်တော်ပေးခွင့်မရဘူး။ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်တို့အတူတူပဲဆိုပြီးကျွန်တော်အဲ့တိုင်းပြစ်ထားမယ်ဆိုသူတို့ကဘယ်တော့မှနိုင်ငံရေးမှာပေါင်ဝင်ခွင့်ရမှာမဟုတ်တော့ကျွန်တော်တို့ဒီရွက်ောက်ပွဲရဲ့အနှစ်သာရကအာကျွန်တော်ကမဲသွားထည့်ပြီးတော့မှအနိုင်ရတဲ့သူကအစိုးရဖွဲ့တာတစ်ခုလေအာယူကော့ပွဲအနှစ်သာရကိုကျွန်တော်မယူဆဘူးနိုင်ငံသားတိုင်းမှာအတိတ်ပဲရှိသွားဆိုတာပေါင်ဝင်လို့ရှိသူတွေပေါင်ဝင်ခွင့်ရမှာလေဒီယူကော့ပွဲကကျွန်တော်တို့ကခုနကကျွန်တော်တို့ပြောနေတယ်ဒီမိုကရေစီတွေအထောက်ပံ့ပြီ
ကျွန်တော်ကတော့ကိုဆိုင်ရဲ့ဒီစောပိုင်းကပြောတဲ့စဉ်းစားချက်ကိုကျွန်တော်သဘောကျတယ်ဒီစိုးတာတွေကိုပဲဘာလို့နှိုင်းရှင်နေမလဲပေါ့နော်ကျွန်တော်တို့ကမဲပေးခွင့်မရတဲ့လူတွေအခြေအတွက်ကတသိန်းရှိနေတယ်တသိန်းနစ်နာတာပဲဒီပါဝင်ခွင့်ကဒါဟုတ်ပဲကျွန်တော်တို့ပြောကြပြီးကျွန်တော်တို့ဒါဟုတ်သဘောကျကောင်းသူရောအဲ့ဒီလူမျိုးတစ်ဖက်ကပြန်ပြီးတော့ရင်းချက်ထုတ်တဲ့ဒီမလုံနိုင်တဲ့နှစ်ဒီမှာရုပ်ောက်ပွဲတွေနိုင်ရှင်မှာဆိုတဲ့ဟာကိုကောင်းသူရောဘယ်လိုမြင်လဲဒီပေါ်ဒီ
ကျွန်တော်တော့ခုနကကိုဆိုင်ပြောတာလည်းနည်းနည်းဖြည့်စင်သေးတယ်ဗျာ
เ
นาะကျွန်တော်တို့ထိုင်းနယ်စပ်မှာဒုက္ခတွေအရေးအတွက်သိန်းနီးပါးလောက်ရှိနေသေးတယ
်เนาะ
အဲ့တော့ကျွန်တော်တိုင်းပြည်ထဲမှာလည်း IGPC ရှိတယ်ဗျာ
ကချ
င်ပြည်ထဲမှာရခိုင်ပြည်နယ်မှာเนาะအဲ့တော့ဒါဒီအလုံးဟာကျွန်တော်တို့ကိုစားပြုခွင့်လည်းမရဘူးပြောရေးဆိုခွင့်လည်းမရဘူးပေါ့ဗျာเนาะဆိုတော့အဲ့တော့ဟိုခုနပြောသလိုပါပဲဒီဟိုဆိုးတာတွေကြီးပဲမပြိုင်မဲနဲ့ကျွန်တော်တို့ဒီလူတွေကဘယ်လိုလုပ်ပြီးတော့ဒီကျွန်တော်တို့စီးဝိုင်းပေါင်လဲထည့်မလဲပေါ့ဗျာเนาะတော့ဒီချက်ကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကကြတော့ဒီလိုပါကျွန်တော်တို့ရွေးကောက်ပွဲတွေကဒီမိုကရေစီဆိုတာရွေးကောက်ပွဲဆက်ဆက်မဟုတ်ဘူးဗျာเนาะအဲ့တော့ကျွန်တော်တို့ပို့ပြီးတော့လက်ခံနေတာကတော့ deliberative democracy ခေါ်တာပေါ့ဗျာအပြန်အလှန်ရှိမယ်အပေးအယူရှိမယ်ဒီလိုဒီမိုကရေစီမျိုးဖြစ်ဖို့ပို့သွားဖို့လိုပါတယ်เนาะအဲ့တော့လူများစုနဲ့ဆုံးဖြတ်လိုက်တယ်ငါတို့မဲနိုင်တယ်ဆိုတော့ဒါမျိုးနဲ့ဒီတိုင်းပြည်ရဲ့ကံကြမ္မာကိုငါဖန်တီးခွင့်ရှိတယ်ဆိုတာလူတက်ဆိုင်အားလုံးအပေးအယူနဲ့ကျွန်တော်ထင်တယ်သွားလိမ့်မယ်လို့ထင်တယ်လူများစုသံလန်းနားထောင်ဖို့တင့်တယ်လို့ထင်ပါတယ်ဗျာ
ဒါဒီမိုကရေစီရဲ့အယိုးရှင်ဆုံး ABC ပဲလို့ပြောရမှာပဲကာကြီးခါကွေးလို့ပြောရမှာပဲပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကာကြီးခါကွေးတော့အခုချိန်ထိမဖြစ်သေးဘူးလို့ပဲကျွန်တော်တို့တွေ့နေရတာပဲလေနော်အဲ့တော့စိတ်မအေးနိုင်ကြဘူးပေါ့လေအားလုံးပါကိုတကယ်တကယ်ဝင်လုံနေကြတယ်ကိုဆိုင်တို့ကိုအောင်သူတို့ဆိုပို့ပြီးတော့စိတ်မအေးစရာဖြစ်မယ်လို့ကျွန်တော်ထင်တယ်ကိုကျွန်တော်တို့တည်သမားတွေကနိုင်ငံကောင်းဆောင်တွေ၄လေးရှိတယ်မိခွန်းရှိမိ၄လေးရှိတယ်မိခွန်းတခုကျွန်တော်ကောင်းနေဝင်လာတယ်ညညခမားကိုအိတ်မရအောင်လုပ်တာဘယ်ကိစ္စလဲဆိုတော့ပေါ့လေညညကြရင်ခင်ဗျားကိုအိတ်ရအောင်လို့အိတ်မရအောင်လုပ်တယ်ဆိုရင်ဘာမှပြီးမှာတော့အဲ့လိုကိစ္စမျိုးတော်တော်များမယ်လို့ကျွန်တော်ထင်တယ်နေရာတနေရာစဉ်းစားကြည့်လိုက်ရင်အိတ်ရကလန့်လွန်းနိုင်တဲ့အခြေအနေမျိုးရောက်နိုင်တာပဲလေနော်ဆိုတော့ဒီဘက်ဘက်ကမရှင်ရဲ့ကျညာချက်ထွက်ပြီးတဲ့နောက်ကျွန်တော်သောရရှင်သူကကျွန်တော်ကို message လေးပို့ပြီးလမ်းမေးရဗျလမ်းပြောရပေါ့လေသူကတော့စိတ်မကောင်းစိတ်မကောင်းဆိုတာနဲ့သူ့လေတန်းစိတ်မကောင်းတဲ့လေတန်းပဲနော်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဘူးလားဗျာတဲ့ခုနကကိုဆိုင်ဆွေးနွေးတော့တယ်ထင်ပါလေနိုင်ငံရေးပြဿနာကနိုင်ငံရေးနဲ့ရှင်းဖို့ဆိုတာပါပါတယ်အဲ့ဒီမှတ်ချက်လေးတစ်ခုတွေ့တယ်နောက်ဒီတုပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကလည်းဒီပေါ်မှာရေးထားတာလေးတစ်ခုကျွန်တော်တွေ့ပါတယ်ပါလီမန်ပေါင်းကျယ်လာရင်စစ်ပေါင်းကျင်းသွားမယ်တဲ့ဆိုတော့အခုကပါလီမန်ပေါင်းပူမကျယ်လာစေမယ့်အလားအလာမျိုးတွေ့နေရတယ်ဆိုတော့ကိုဆိုင်ဒီမှတ်ချက်တစ်ခုပေါ်မှာကိုဆိုင်ဘယ်လိုမြင်လဲ
ဟုတ်ပါတယ်ကျွန်တော်တို့ကဒီဒီမိုကရေစီအသွင်ကူးပြောင်းမှုကိုသွားတဲ့အခါမှာအာဟိုဘယ်လိုခေါ်မလဲကျွန်တော်တို့ဟိုလွတ်တော်ထဲမှာရှိတဲ့25ရာခိုင်နှုန်းကိုထွက်သွားလိုက်တက်ကိုဟိုနိုင်ငံရေးထွက်သွားလိုက်ဆိုတာမျိုးဟိုကိုကျွန်တော်တို့အဲ့လိုဖြိုးပြီးထွက်သွားခိုင်းလို့ရတဲ့ဟာမျိုးမို့ဒါနိုင်ငံရေးဖြစ်စဉ်ကို So democracy ကို phun ပြောင်းလို့လေ democracy စံနှုန်းတွေကကျွန်တော်ရဲ့လူ့ပွဲစည်းတဲ့မှာအသားကျလာလေကျွန်တော်တို့ရဲ့နိုင်ငံရေးထဲမှာ democracy ရဲ့အဲကျွန်တော်တို့စံနှုန်းတွေလုတ်ပုံလုတ်ဒီနီးအသားကျလာလေကျွန်တော်တို့ဒီ democracy မဟုတ်တဲ့ကျွန်တော်တို့ကဟိုကိစ္စတွေနေလို့မရတော့သူနေရာပြန်ရောက်သွားမဲ့တဘောပဲဆိုတော့ကျွန်တော်ထင်ပါတယ်ခုနကတော့ဥက္ကကိုကြီးလိုနဲ့ခုနကတော့ VOA မိတ်ဆွေပြောသလိုပါပဲကျွန်တော်တို့ democracy ရဲ့ bound democracy ရဲ့စံနှုန်းတွေကိုကျွန်တော်ခုနဟာကွက်ဖြစ်နေတဲ့နေရာမှာဖြစ်နိုင်တယ်တခြားဟာတွေဝင်လာလို့မရတော့ဆိုတော့ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲဆိုတာလေအဲ့ဒီဟာတဲ့အဲ့ဒီဟာကွက်ဒီအများကြီးလေးကတခုလိုပဲယူဆတယ်အခုဆိုရင်တော့ကျွန်တော်စိတ်မကောင်းစရာကောင်းတာဒီနေ့ဆိုရခိုင်မှာစပြီးတော့ဆန္ဒပြနေပြီကျွန်တော်တို့ကနောက်ပြီးတော့မှကျွန်တော်တို့ကဒီစက်ဟိုဘောဘယ်ကောင်မလဲအစိုးရဟိုမကျေနပ်တဲ့ဟာစက်ကြီးဟိုဖြစ်နေပြီနောက်ပြီးတော့ referendum ဆိုတဲ့ဟာမျိုးကိုကျွန်တော်စလုပ်လာတာမျိုးဆိုတော့ဘာလို့ဆိုချင်းဒီလက်ရှိနိုင်ငံရေးစနစ်ကိုတို့ဟိုမယုံကြည်တော့ဘူးဆိုတော့ပြဖို့စူးစမ်းတဲ့သဘောပြန်ဖြစ်တာဒါကကျွန်တော်တို့ကတိတ်ကြောက်စရာကောင်းတဲ့ကျွန်တော်တို့အခုပြောနေတဲ့အမျိုးသားလက္ခဏာတိဆောက်ရေးဆိုတာတွေ့ကိုဒါကြီးမားတဲ့ကျွန်တော်စိန်ခေါ်မှုပဲလို့ကျွန်တော်မြင်ပါတယ်ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ခင်ဗျကောင်းသူရောခုနပြောတဲ့ဟလာနိုင်ငံရေးထောက်ပေါက်တွေပြေးလိုက်တာစစ်ပွဲတွေကျေပြန့်လာဖို့လားဆိုတဲ့မှတ်ချက်လေးဦးကိုကိုကြီးရဲ့ပါလီမန်ပေါင်းကျေလာရင်စစ်ပေါင်းကျင်းသွားမယ်ဆိုတဲ့မှတ်ချက်လေးဒီနှစ်ချက်ပေါ်မှာကောင်းသူရောဘယ်လိုသဘောရလဲ
ဟုတ်ပါတယ်ဗျာအဲကျွန်တော်ကတော့ပြောချင်တာကျွန်တော်တို့နိုင်ငံရေးဒီချက်ပိုရင့်ကျက်လာဖို့လဲလိုတယ်လို့ထင်ပါတယ်ဆိုတော့ဒီမိုကရေစီလဲဒီချက်ကိုရင့်ကျက်လာဖို့လိုတယ်လို့ထင်ပါတယ်ဗျ။ဆိုတော့တလောကကျွန်တော်ပြန်ဖတ်နေတာဒီဖတ်စာပလအကွဲပြဲဆိုတဲ့စာအုပ်လေးကျွန်တော်ပြန်ဖတ်ပြတယ်။ပြန်ဖတ်ပြတဲ့အခါကျတော့ဩအဲ့ဒီချိန်တော့လည်းကျွန်တော်တို့ဒီမိုကရေစီမရင့်ကျက်ဘူးပေါ့ဗျာနော်။ဟုတ်ကဲ့။ဆိုတော့အခုချိန်ကြီးလဲကျွန်တော်တို့မရင့်ကျက်နိုင်ကြဘူးဆိုရင်ဖြတ်လိုက်မယ်လို့ကျွန်တော်ထင်ပြီးပါတယ်ဗျ
။ဟုတ်ကဲ့။အခုလိုဆွနေပြီတဲ့ကိုစာရင်ကျော်စွာမြင့်ကောင်းသူကြီးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါတယ်။ဟုတ်က
ဲ့။ဟုတ်ကဲ့ကျေးဇူးပါဗျာ။
ယူပဝဲဆိုင်ရာပြည်သူ့လှူရှာမှု Pace အဖွဲ့ရဲ့ Director ဦးဆိုင်ရင်ကျော်စွာနဲ့မြမမဟာဗျူဟာနဲ့ဘူဝါဒလိလာရေး Institute ISP မြမရဲ့ပြင်ပဆက်ဆံရေး Director ဦးအောင်သူငိမ့်တို့ဆွေးနွေးသွားကြတာပါ။ COVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုမျိုးဆွေးနွေးခန်းတွေဆက်သွယ်မိန့်မြန်းခန်းတွေကိုအင်္ဂါညတိုင်းလေလံစီစဉ်နေရာမှာအစားအသောက်ထုတ်လွှင့်နေတာဖြစ်ပါတယ်။ VOE စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါတမရပါ။ဒီရွေးကွာပြီးကျမ်းမပျော်ရွှင်ကြပါစေကျွန်တော်ကြကြသိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကဘာတလောပြည်သွားစီစဉ်ကနေကြိုဆိုပါရရှင်ကျမစုမြတ်မမအခုတစ်ခေါက်ကတော့အိန္ဒိယချင်းစင်ကာပူနိုင်ငံကိုသွားကြရမှာပါအထက်မြင့်တိုက်အင်ဂျီရီနဲ့ခင်မီတိုးတက်တဲ့စင်ကာပူမှာ1950ပြည့်လည်နှစ်ပိုင်းတွေကအတိုင်းမပြောင်းလဲတဲ့ရွာလေးတစ်ခုရှိပါတယ်ခေပင်ညိုပြတိုက်ကြီးတွေကြားမှာထူးထူးခြားခြားကျန်းနေတဲ့တခုရဲသောရွာလေးစီကိုအခုပဲကဘာတလောခီးသွားစီစဉ်ကနေတွားချကြရအောင်ပါရှင်စင်ကာပူလို့ပြောလိုက်ရင်တန်ရှင်းခင်မီတဲ့မျိုးပြရှုခင်းတွေနဲ့ခင်မီတိုက်ကြီးတွေရှိတဲ့နိုင်ငံလို့မြင်ကြပါလိမ့်မယ်မုံမျောတိုက်ကြီးတွေအထက်မြင့်အင်အားတွေကြားမှာဟိုးရင်တွေကအတိုင်းနေထိုင်နေကြတဲ့ရွာလေးတခုရှိပါတယ်စင်ကာပူနိုင်ငံတိုးတက်လာတာနဲ့အမျှအစာဦးအသစ်တွေဆောက်လုပ်ကြချိန်မှာတခြားရွာတွေအလုံးအထက်မြင့်အစာဦးကြီးတွေအဖြစ်အသွင်ပြောင်းကုန်ပေမဲ့ဒီရွာလေးကတော့1950ပြည့်လည်နှစ်ပိုင်းတွေကပုံစံမျိုးအတိုင်းဘာမှမပြောင်းဘဲနောက်ဆုံးကျန်ရွာလေးအဖြစ်နဲ့ရပ်တည်နေပါတယ်လိုရွန်ဘွန်ကော့ခ်ရွာလို့အဓိပ္ပာယ်ရတဲ့ကမ်ပေါင်လိုရွန်ဘွန်ကော့ခ်မှာနေကြသူတွေဟာဟိုးရင်လုံးကအတိုင်းနေထိုင်စားသောက်နေကြပါတယ်မိသားစု30သားရှိတဲ့လိုရံပွန်ကောက်ရွာကလေးကအရင်ကအေးအေးချမ်းချမ်းတိတ်တိတ်ဆိတ်ဆိတ်ဖြစ်နေပေမဲ့အခုတော့ခီးသွွားဧည့်သည်တွေကြောင့်တော်တော်လေးတက်ဝင်လှုပ်ရှားနေပါတယ်။ကိုဗစ်ကာယောဂါကြောင့်နိုင်ငံသားခီးတွေသွားဖို့မဖြစ်နိုင်သေးတဲ့စင်ကာပူဒေသခံတွေကနိုင်ငံတည်းမှာပဲထူးထူးခြားခြားဖြစ်နေတဲ့ရွာစီကိုလာလည်နေကြတာဖြစ်ပါတယ်
။ Because my kid who has never been to kampong setting in Singapore.I think it's good.
ဒီလိုနိုင်ငံထဲမှာဈေးလက်အပြင်အစင်တွေနဲ့နေထိုင်တာမျိုးကျမရဲ့သားတခါမှမတွေ့ဘူးပါဘူး။ဒီလိုမျိုးနေကြတဲ့သူတွေရှိတယ်ဆိုတာသူသိသွားတာသိကောင်းပါတယ်။မလေးရှား၊ထိုင်း၊ဖိလစ်ပိုင်နိုင်ငံတွေမှာပဲဈေးရွာတွေရှိတာမဟုတ်ပါဘူး။စင်ကာပူမှာလည်းဒီလိုနေထိုင်ကြသူတွေရှိတယ်ဆိုတာသူမြင်သွားတွေ့သွားပါတယ်။ဒီအခြေအနေတွေပျောက်ပြယ်မသွားခင်လာလေ့လာနိုင်တာအင်မတန်ကောင်းပါတယ်။
မိုးမြော့အထက်မြင့်တိုက်ကြီးတွေမှာနေကြတဲ့စင်ကာပူပြည်ရင်းကသူတွေကိုယ်တိုင်တစ်သားအိမ်တွေနဲ့လိုရန်ပွန်ကောက်ရွာလေးမျိုးစင်ကာပူမှာရှိနေတယ်ဆိုတာကိုအံ့ဩနေကြတာပါမြို့ပြလူနေမှုစနစ်ကြားစမ်းသပ်မှုနောက်အမိလိုက်နေကြသူတွေအတွက်အခုလိုမျိုးခြေလက်ပုံစံနဲ့နေထိုင်နေကြသူတွေရှိနေသေးတာကိုမယုံနိုင်အောင်ဖြစ်နေကြတာပါစင်ကာပူကလူတွေအနေနဲ့တခြားနိုင်ငံတွေကိုသွားစရာမလိုပဲပြည်တွင်းမှာပဲသွားလဲစရာလေးလာစရာနေရာတွေအများကြီးရှိတယ်ဆိုတာကိုယုံကြည်ထားတဲ့Let's go to a ခီးသွားလုပ်ငန်းကဒီခီးစဉ်ကိုလှုပ်ထားတာပါ
ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီစနေတနင်္ဂနွေရုံးပိတ်ရမှာသာသွားနိုင်တဲ့ကန်ပွန်လော်ရန်ပွန်ကောက်ရွာခီးစဉ်ကိုစက်တင်ဘာလမှာစတင်ခဲ့တဲ့ကပုဂံအပြည့်ပဲလို့ခီးသွားအဲလန်ဂျွန်ကပြောပါတယ်
ဒါကြောင့်စင်ကာပူနိုင်ငံမှာပဲသွားစရာနေရာတွေရှိပါတယ်လေးလာစရာတွေရှိပါတယ်ဆိုတာမျိုးနဲ့ကျွန်တော်တို့ကခီးသွားဧည့်သည်တွေစိတ်ဝင်စားအောင်လုပ်ပေးနေရတာပါစင်ကာပူနိုင်ငံမှာခြေလက်ပုံစံမျိုးနေထိုင်နေကြတဲ့တခုတည်းသောရွာလေးစီကိုသွားလည်နိုင်ဖို့အတွက်ခီးစဉ်လုပ်ကြတာအခုမှပထမဆုံးတော့မဟုတ်ပါဘူးအရင်တည်းကလည်းပြည်တွင်းနဲ့ပြည်ပဧည့်သည်တွေလာလည်နေကြတာပါဒါပေမဲ့ကိုဗစ်ကပ်
Oh, initially we had, we are very uncomfortable because tourists will start to come and look at us.
စပိုင်းနှုံကတော့ခီးသွားဧည့်သည်ပြီးကျွန်တော်တို့ကိုလာကြည့်တာကိုတော်တော်လေးစိတ်ကတိကောင်ဖြစ်ပါတယ်။သူတို့အတွက်လေးလာစရာတခုလိုမျိုးကျွန်တော်တို့ကိုလာကြည့်နေကြတယ်လို့ခံစားရပါတယ်။နောက်ပိုင်းကျတော့ဧည့်သည်တွေကိုကျွန်တော်တို့ကပဲစပြီးတော့ထွက်စကားပြောရှင်းပြတာမျိုးလုပ်ပါတယ်။ကျွန်တော်တို့ဒီမှာနေတယ်ခင်ဗျားတို့အိမ်မှာနေကြသလိုကျွန်တော်တို့လည်းဒီမှာနေကြတယ်ဆိုတာမျိုးရှင်းပြပါတယ်
။ကျူယန်ကီလိုမီတာ900ပတ်လည်လောက်တာခြေဝင်တဲ့စင်ကာပူနိုင်ငံဟာကမ္ဘာမှာမြို့ပြနေသူအများဆုံးနိုင်ငံအဖြစ်နဲ့သတ်မှတ်ခံထားရပါတယ်။1950ပြည်လည်ပိုင်းကစလို့ဒီကနေ့အထိစင်ကာပူမျိုးပြလူနေမှုစနစ်ဘလောက်မြန်မြန်ဆန်ဆန်ပြောင်းလဲတိုးတက်သွားတယ်ဆိုတာကိုခြေလက်ပုံစံတစ်ခုတည်းကျန်တဲ့ဒီရွာလေးကတက်တည်ပြနေပါတယ်
A lot of my friends and me, you know, you're at the prime age. Why don't you, you know, go out this international
ကျွန်တော်ငယ်ချင်းတွေကကျွန်တော်ကိုအရွယ်ကောင်းမှစီးပွားရေးထွက်လို့ဖို့ပြောကြပါလိမ့်နိုင်ငံတကာကဧည့်သည်တွေနောက်နှစ်နှစ်သုံးနှစ်လောက်လာကြအောင်မှမဟုတ်ဘူးစီးပွားရေးလုပ်ပါလားလို့တိုက်တွန်းကြပါလိမ့်ကျွန်တော်ကတော့ကျွန်တော်တို့ရဲ့ခီးတော်လုပ်ငန်းကိုအလုပ်ဖြစ်အောင်လုပ်လို့ရပါတယ်ဆိုတော့ကိုပြကြင်ပါတယ်ကိုလုပ်ငန်းကိုစမ်းသစ်အောင်လုပ်ရင်အလုပ်ဖြစ်မယ်လို့လည်းယုံကြည်ပါတယ်ကိုကဧည့်သည်တွေကိုဒီနေရာမှာဓာရှိတယ်ဆိုပြီးပြုံပဲပြလို့မရပါဘူးကိုတိုင်အဲ့ဒီနေရာကိုအသေးချာတိပြီးတော့သူတို့ကိုအသေးချာရှင်းပြခီးစဉ်ကနေသူတို့တစ်ခုခုရသွားအောင်လုပ်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကတော့ခံယူထားပါတယ
်မြန်မြန်ဆန်ဆန်ပြောင်းလဲတိုးတက်နေတဲ့စင်ကာပူနိုင်ငံမှာချေးလက်တလိပုံစံနဲ့ဆက်လက်ရှိနေတဲ့ဘူရောင်ပွန်ကောက်ရွာလေးကစမ်းသစ်မှုကိုအတုနေကြလို့ဖြစ်နေပေမဲ့ဒီရွာမှာနေကြသူတွေကတော့သူတို့ဘဝကိုအေးအေးချမ်းချမ်းဖြတ်တန်းရတာကိုရှင်းနေကြပါတယ်။ရွာထဲမှာနေကြသူတွေကြားတိုက်တိုက်ဝုန်းဝုန်းမိသားစုစိတ်ဓာတ်နဲ့တယောက်လိုအပ်တာကိုတယောက်ကကူညီပေးနေကြပါတယ်။ထူးခြားတဲ့ဘေးသူကဒီဇိုင်းလျာအဆောက်အဦတွေနဲ့ကမ္ဘာမှာခင့်မီတဲ့နိုင်ငံတစ်ခုဖြစ်မလာခင်1950ပြည်လည်ပိုင်းတွေတုန်းကစင်ကာပူနိုင်ငံရဲ့လူနေမှုပုံစံဘယ်လိုရှိခဲ့သလဲဆိုတာကိုပေါ်လုံးကွေးနှစ်ခုစာလောက်တာကျယ်ဝင်တဲ့ဒီရွာကလေးကတက်တည်ပြနေပါလေရှင်ကျွန်မဆင်းရဲမှမ
ဗိုလ်တော်နဲ့မနက်ခင်းသတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးသွားပါမယ်အဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူပေါင်းတသန်းကျော်ရှိသွားပြီဖြစ်လို့ကမ္ဘာမှာကူးစက်မှုတသန်းကျော်ရှိတဲ့ပြည်စမမြောက်နိုင်ငံဖြစ်လာခဲ့ပါတယ်။တကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်သူတန်း40ကျော်ရှိရမှာအမေရိကန်နိုင်ငံကကူးစက်မှုတော့အများဆုံးဖြစ်ပြီးအိန္ဒိယ၊ဘရာဇီးနဲ့ရုရှားနိုင်ငံပြီးရင်အဂျင်တီးနားနိုင်ငံကပြည်စမမြောက်ကူးစက်မှုတော့အများဆုံးနိုင်ငံဖြစ်ပါတယ်။ကျမတန်ဆွမ်းတဲ့လူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်စေပြီးအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးစံတမှုအရှင်းမြင့်လောက်ဆောင်သွားမယ်အစီအစဉ်ကို British နိုင်ငံအစိုးရကအားပေးထောက်ခံလိုက်ပြီးဖြစ်ပါတယ်။ဒီစံတမှုကို British အစိုးရနဲ့ Imperial College London တက္ကသိုလ်တို့ပူးတွဲဆောင်ရွက်မှာဖြစ်ပါတယ်။ဤပညာကုမ္ပဏီကြီးဖြစ်တဲ့ Google ကိုစီးပွားရေးလေဝကြီးအုပ်မှုတိုက်ဖျက်ရေးဥပဒေနဲ့ American တရားရေးဝန်ကြီးဌာနကတရားစွဲဆိုလိုက်ပါတယ်။ Google ဟာစီးကွက်တဲ့ကြီးစိုးထားနိုင်တဲ့အနေအထားကိုအသုံးချပြီးရှင်ပြန်မှုတွေကိုချိုးနှိမ့်တဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ကြောင်းဆက်ဆွဲပြီးအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြပမှာတင်ဆောင်နေတဲ့ထိုင်းဝန်ကြီးဂျိုဟောင်တက်ရှင်ရှင်နာဝထရာနဲ့ပတ်သက်တဲ့ထိုင်းရုပ်သံဌာနတစ်ခုကိုဆွေရဆန့်ကျင်ရေးစနားပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အင်္ဂါနေ့မှာတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။မြို့တော်ဘန်ကောက်မှာသတင်းတပတ်နေပါရှိလာပြီးဖြစ်တဲ့ဆွေရဆန့်ကျင်ရေးစနားပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အမိန့်ထုတ်ခံရတဲ့သတင်းမီဒီယာအဖွဲ့အစည်း၄ခုထဲမှာတက်ရှင်မိသားစုရဲ့ပိုက်ဆိုင်မှုပါတဲ့ Voice TV လည်းပါဝင်ခဲ့တာဖြစ်ပါတယ်။ရိုဂျာဒုက္ခသည်တွေကိုထောက်ပံ့ကူညီရေးရမွန်ဝင်အကြီးကျန်လိုအပ်နေတဲ့ကိစ္စကိုဖြေရှင်းနိုင်ဖို့လာမယ့်ဇာတာရီနေ့မှာနိုင်ငံတကာလူရှင်ညီလာခံတစ်ခုကိုအွန်လိုင်းကနေကျင်းပမယ်လို့ ကုလသမဂ္ဂကထုတ်ပြန်ကြေညာထားပါတယ်။မြန်မာနိုင်ငံအတွင်းမှာရောနိုင်ငံပြင်ပမှာပါထွက်ပြေးခလုံးနေကြတဲ့ရောဂါတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီအရေးပေါ်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အတွက်အခုလိုကြီးလာကန်ကျင်းပတာဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကအင်္ဂါနေ့မှာပြောပါတယ်။ဗုဒ္ဓဦးနဲ့မနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှဖျားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမ်းမတော်ပါ။
This program has come to you from the Voice of America, Washington.